Welcome to the Voice of America in Burmese.
Mingla nan nakhe mak mya view American tan Myanmar bai season ga ni 2016 khu ne October la 18 ye tanin la ni manet phe season ni ko manet 6 na ye ga ni 9 na ye thi American Piyong Su myo ro Washington DC ga ni dai yai thau lwin pe ni ba bi line do meter 32 40 49 ga ni phan yu na sin na nya ba le khnya တို့ရချင်းအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးပြပါအခုမနေ့ဖက်အစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျတက်ပါဒီမနေ့ခင်သတင်းတွေကိုမခွာညွန်းနဲ့အတူချင်ညာပေးမှာပါအပြစ်ခတ်ရက်ဆဲဖို့အတွက်ထပ်မံကြိုးပမ်းချက်တွေအများမထင်ဖြစ်နေတဲ့ပေါ်စိတ်ပြက်လာတာမို့ဆီးရီးယားသမ္မတနဲ့သူ့ကိုပံ့ပိုးပေးနေသူတွေကိုနောက်ထပ်အရေးယူတန်းခတ်ဖို့အတွက်စဉ်းစားနေကြပါပြီအီရန်နိုင်ငံမိုဆိုးကို IS တွေးကြော်တွေလက်ကလွတ်မြောက်အောင်ထိုးစစ်ဆင်တိုက်ခိုက်မှုတွေလုပ်မှာဖြစ်ကြောင်းအီရန်လေတပ်ကသတိပေးစာတွေကျဲနေပါတယ်အိန္ဒိယနိုင်ငံမှာကျင်းပနေတဲ့ BRICS ညီလာခံမှာတက်ရောက်သူတွေကအကြမ်းဖက်တိုက်ဖျက်ရေးလှုပ်ဆောင်မှုအတွက်တန်တိထန်ချခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆံမိုးဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်တော့
We must be united in standing together against all forms and manifestations of violent extremism relating to
ဒေါ်ဆန်းစုကြည်ရဲ့ပြောကြားချက်ပါအိန္ဒိယနိုင်ငံမှာကျင်းပနေတဲ့ကမ္ဘာစီးပွားရေးပူးပေါင်းဆောင်ရွက်နေတဲ့နိုင်ငံတွေရဲ့ခေါင်းဆောင်များထိပ်သီးအစည်းအဝေးမှာပြောဆိုသွားတာဖြစ်ပါတယ်အကြောင်းစုံကိုသတင်းတွေတင်ဆက်ပြီးမှနားဆင်ကြရဖို့ရှိပါတယ်အဲ့ဒါအပြင်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးမြန်မာပြည်ကပေးစာကဏ္ဍသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ပြီးတော့ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မက်ခွာညိုတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
စီးရီးယားမှာလူခွင့်ရချိုးဖောက်မှုတွေတနေ့တခြားတိုးလာနေချိန်မှာပဲအပြစ်ခတ်ရက်ဆက်ဖို့ထပ်မံကြိုးပမ်းချက်တွေအများမထင်ဖြစ်နေတဲ့ပုံမှာစိတ်ပြက်လာတာမို့စီးရီးယားသမ္မတဘက်ရှာအယ်အဆန်နဲ့သူ့ကိုပံ့ပိုးပေးနေသူတွေအတွက်နောက်ထပ်အရေးယူတန်းခတ်မှုတွေတိုးပြီးချဖို့အတွက်စဉ်းစားနေတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်ဒီလိုလှုပ်ဆောင်မှုကိုလာမယ့်သတင်းပတ်အနည်းငယ်အတွင်းမှာပဲလှုပ်ဆောင်မှုဖြစ်နိုင်တယ်လို့လည်းပြောပါတယ်တနင်္ဂနွေနေ့ကလန်ဒန်မှာဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံအပြီးမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတန်တမန်နီးလန်းအရလုံနိုင်တဲ့နေရီရှိတာမို့ဒီနီးလန်းနဲ့ပဲဆက်ပြီးလုံနေကြတာဖြစ်ကြောင်းပြောခဲ့တယ်လို့ဥရောပနိုင်ငံတွေမှာစစ်ပွဲဆင်နွှဲခြင်းစိတ်တွေလည်းတိတ်မတွေ့ရဘူးလို့ပြောပါတယ်။စီးရီးယားနိုင်ငံမှာစစ်ပွဲဒဏ်ခံရတဲ့အလက်ပိုမျိုးအတွက်အပြစ်ခတ်ရက်စင်းသဘောတူညီချက်တွေပြပြခဲ့ရတဲ့နောက်မှာဆွစ်ဇာလန်နိုင်ငံမှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီရက်ဖ်ရော့နဲ့ကယ်ရီဝန်ကြီးကယ်ရီတို့အပြင်းထန်ဆွေးနွေးပြီးအခုစီးရီးယားက၅နှစ်ကြာစစ်ပွဲတွေနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုလန်ဒန်မှာဆက်ပြီးကျင်းပခဲ့ကြတာဖြစ်ပါတယ်။ဝန်ကြီးကယ်ရီရဲ့ဥရောပခေါင်းဆောင်တွေနဲ့ဆွေးနွေးပွဲကလည်းစီးရီးယားအစိုးရနဲ့ရုရှားတို့ရဲ့အလက်ပိုမျိုးကိုလေကြောင်းတိုက်ခိုက်မှုတွေရပ်ဆိုင်းစေဖို့အတွက်ဖိအားတိုးပေးမယ်ဆိုတာကလွန်ဘာမှတိတ်မထူးကြလာပါဘူး။စီးရီးယားစစ်ပွဲအချိန်ရှော့စေချင်းနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ဥရောပနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကဒီကိစ္စအတွက်တန်တမာရေးနည်းလမ်းတစ်ခုပဲရှိတယ်လို့ပြောဆိုကြပါတယ
်။တူရကီကထောက်ပံ့ပေးထားတဲ့စီးရီးယားသဘုံအဖွဲ့ကနိုင်ငံမြောက်ပိုင်းကအရေးပါတဲ့ဒါဗစ်မြို့ကို ISIS Islamic စစ်သွေးကြတွေလက်ထက်ကနေပြန်ပြီးတော့တင်ပိုက်ခဲ့တာနဲ့တစ်ချိန်နဲ့6နှစ်တက်တန်းရှိပြီဖြစ်တဲ့ Syria ပြည်ပခါကိုဗန်နီနဲ့အဆုံးသတ်နိုင်မလဲဆိုတာကိုဆွေးနွေးဖို့ American နဲ့ Europe မဟာမိတ်နိုင်ငံတွေက Britain နိုင်ငံ London မြို့မှာတွေ့ဆုံခဲ့ကြပါတယ်။စနေနေ့က Russia နဲ့အရှေ့အလယ်ပိုင်းကခေါင်းဆောင်တွေ Switzerland နိုင်ငံမှာတွေ့ဆုံခဲ့ပြီးတဲ့နောက် Aleppo မြို့ကိုဝိုင်းရံထားတဲ့အတွက် Syria နဲ့ Russia ကိုပိတ်ဆို့တံခတ်မှုတွေလှုပ်လာဖွယ်ရှိကြောင်း American နိုင်ငံခြားရေးဝန်ကြီး John Kerry ကတင်းငွေတွေနေ့မှာသတိပေးလိုက်ပါတယ်။တဘုံထိမ့်ချုပ်နေမြေ Aleppo အရှေ့ပိုင်းကိုအလွန်ပြင်းထန်ပြီးဘုံတွေအရန်ကာရော့ကျချခဲ့တာတွေကို Syria သမ္မတဘက်ရှာအာဆန်နဲ့သူ့ရဲ့မဟာမိတ်ရုရှားတို့ရဲ့လက်ချက်လိုအမေရိကန်ပြည်ထောင်စုနဲ့ညွန့်ပေါင်းတပ်ဖွဲ့တွေကဆွတ်ဆွဲပြောဆိုလိုက်ပြီးဒါဟာလူသားမျိုးနွယ်ကိုဆန့်ကျင်တဲ့ရာဇဝတ်မှုလို့ဝန်ကြီးကယ်ရီကလည်းပြောပါတယ
်။အီရန်နိုင်ငံမူဆိုးမျိုးကို IS တွေကြောင့်လက်ကနေလွတ်မြောက်အောင်ထိုးစစ်ဆင်တိုက်ခိုက်မှုတွေလုပ်တော်မှာဖြစ်ကြောင်းအီရန်လေတပ်ကသတိပေးစာထောင်ပေါင်းများစွာကိုမြို့ပေါ်မှာကျဲချခဲ့ပါတယ်။ဘယ်ချိန်မှာအလုံးရဲနဲ့ဝင်တိုက်မယ်ဆိုတာမသိတဲ့အတွက်ဇဝေဇဝါဖြစ်နေကြချိန်မှာပဲအီရန်နဲ့ Quds တပ်ဖွဲ့တွေရဲ့လက်နက်ကြီးတွေနဲ့ပစ်ခတ်တမ်းတွေကြားခဲ့ရပြီးနိုင်တော်ကြာစနေနေ့နှောင်းပိုင်းမှာဒီကြေညာချက်စာရွက်တွေကျဲချခဲ့တာပါ။ Quds ဒေသရင်းအစိုးရအဖွဲ့သမရမာဆုဒ်ဘဇာနီကဘယ်ချိန်ထိုးစစ်ဆက်တင်မယ်ဆိုတာကိုကွန်ပျူတာအွန်လိုင်းမှာတင်ခဲ့ရမှာမိုဆိုးလွတ်မြောက်မှုစစ်ဆင်ရေးအတွက်ပြင်ဆင်မှုတွေပြီးစီးပြီဖြစ်ပြီးမိုဆိုးစစ်ဆင်ရေးကိုစတင်ဖို့လုပ်နေပြီလို့ဖော်ပြပါတယ်။ဒါအပြင်မိုဆိုးလွတ်မြောက်ဖို့အချိန်ရောက်နေပြီလို့လည်းသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။မိနစ်ပိုင်းတွင်းမှာပဲ IS တွေးကြောအဖွဲ့ချင်းမုန်းရေးဆိုင်ရာမဟာမိတ်အဖွဲ့အတွက်သမရအိုဘားမားရဲ့အထူးတန်တမန်ဖြစ်တဲ့ Brett McGurk က ထိုးစစ်ဆက်တင်မှုတွေမလုပ်သေးကြောင်းတုံ့ပြန်ပြောဆိုလိုက်ပြီးအီရတ်အစိုးရကစပြီလို့ပြောတဲ့အချိန်ကျမှသာစတင်မယ်လို့ဆိုပါတယ်။ဝန်ကြီးချုပ်အဘာဒီကြေညာတဲ့အချိန်ကျမှမူဆိုးထိုးစစ်ကိုစတင်မှာဖြစ်ပြီးအဲ့ဒီလိုမကြေညာခင်ပြောတာတွေဟာအချိန်မတန်သေးဘူးလို့ Twitter စာမျက်နှာမှာပြောကြားခဲ့ပါတယ်။
Republican သမ္မတလွန်ဒေါ်နယ်ထရန့်ကရွေးကောက်ပွဲအတွက်အမျိုးသမီးတွေရဲ့ထောက်ခံမှုကျဆင်းလာတာကိုတနင်္ဂနွေနေ့ကဝန်ခံလိုက်ပေမဲ့သူ့ပေါ်မှာလိင်ပိုင်းဆိုင်ရာစော်ကားမှုတွေနဲ့ဆွဆွဲတဲ့အမျိုးသမီးတွေရဲ့လီဇယ်မှုတွေကိုဖော်ပြတယ်ဆိုပြီးသတင်းဌာနတွေကိုလည်းအပြစ်တင်ခဲ့ပါတယ်။ Mr. Trump ကသူဟာသူ့ဘယ်တော့မှမကျူးလွန်ခဲ့တဲ့လှုပ်ကြံဇက်လန်းတွေကိုအခြေခံပြီးအမျိုးသမီးတို့ရဲ့ထောက်ခံမှုအများကြီးဆုံးရှုံးသွားတာတောင်မှလူလူစစ်တမ်းတွေမှာသူနဲ့ Democratic Party သမ္မတလောင် Hillary Clinton တို့ရဲ့ရမှတ်ချက်နှီးကပ်နေဆဲဖြစ်ကြောင်းလူမှုကွန်ရက် Twitter မှာရေးပါတယ်။သတင်းဌာနတွေကရွေးကောက်ပွဲကိုဖန်တီးလှုပ်ကြံနေတယ်လို့လည်းသူကဆိုပါတယ်။ Clinton Message စီယုံရေးအဖွဲ့နဲ့လက်ဝါးချင်းရိုက်ပြီးဘယ်တော့မှသတင်းတွေထဲမှာမပါခဲ့တဲ့လှုပ်ကြံဇက်လန်းတွေကိုဖော်ပြခဲ့ကြကြောင်းနဲ့သတင်းဌာနတွေကဗက်လိုက်တယ်ဆိုတဲ့ဆွဆွဲချက်ကိုပဲသူကထပ်ပြီးတော့ပြောခဲ့ပါတယ်။
Your American Fan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ကမနေ့ကင်းတဲ့တွေကိုဆက်လက်ကြီးညာနေပါတယ်။ October 6ရက်နေ့ကစခဲ့တဲ့မောင်တော်ဒေတာရင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေဟာအကောင်မှုမေမူဂျာဟက်ဒင်အဖွဲ့ရဲ့လှုပ်ဆောင်ချက်ဖြစ်ကြောင်းတက်မတော်တဲ့အနေကြားဆောင်ရဲတပ်ဖွဲ့တွေပါဝင်တဲ့ပူးပေါင်းစစ်ကြောင်းတွေကအနေမြင့်ရှင်းလင်းမှုတွေလုပ်နေကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။အခုချိန်ထိတေဆုံးရသူတွေထဲမှာရဲ9ယောက်စစ်သား4ယောက်နဲ့တက်ခိုက်သူလို့တန်ရရှိသူ29ယောက်ရှိပြီးစုစုပေါင်းအယောက်40ကျော်ရှိနေပြီဖြစ်ပါတယ်။စနေနေ့ကရခိုင်ပြည်နယ်မောင်တော်မြို့နယ်လက်အံကျေးဝါမှာလုံခြုံရေးကင်းလှည့်နေတဲ့ရဲတပ်ဖွဲ့ဝင်တချို့ချောင်းမြောင်းတိုက်ခိုက်ခဲ့တဲ့အမျိုးသားတုံးနဲ့အမျိုးသမီးနှုတ်ကိုအသေးဖမ်းဆီးရမယ်ကြောင်းမြန်မာအစိုးရသတင်းကဖော်ပြပါတယ်။ဒါပြင်နယ်မြေလုံခြုံရေးလိုက်လံရှင်းလင်းစင်မှာနောက်ထပ်၄ကိုလက်ရဖမ်းမိတယ်လို့ဖော်ပြပါတယ်။တောက်ကြန်နေကလည်းမောင်တော်မျိုးက၄မိုင်ကွာကန်တန်အထက်ရွာကကျောင်းဆရာတယောက်ပြစ်ခတ်တိုက်ခိုက်တာခံရတဲ့အတွက်ဆေးရုံမှာဆေးကုသမှုခံယူရပါတယ်။တိုက်ခိုက်မှုတွေကြောင့်ဒေသခံတချို့ဘေးလွတ်ရာပုန်းရှောင်နေကြရသေးပါ။အစိုးရကမောင်တော်ပူးတီတောင်နဲ့ရတိတောင်သုံးမြုံနယ်ကိုစစ်ဆင်ရေးနယ်မြေဖြစ်နေမကြသေးခင်ကပဲတတ်မှတ်လိုက်တယ်လို့ရခိုင်ပြည်နယ်ရင်းဖြစ်ခဲ့တဲ့ကိစ္စအကြမ်းဖက်တိုက်ခိုက်မှုဖြစ်တဲ့အတွက်မြန်မာအစိုးရအနေနဲ့ဒါကိုသိခံမှာမဟုတ်ဘဲထိထိရောက်ရောက်ရေးယူမယ်လို့ပြောဆိုပါတယ်။အကြမ်းဖက်စီးနင်းတိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကိုတွားရောက်စုံစမ်းခဲ့ကြတဲ့ပြန်ကြားရေးဝန်ကြီးဦးဖေမြင့်ဦးဆောင်တဲ့ NLD အစိုးရကိုယ်စားလှယ်ဖွဲ့ဟာဒီကနေ့တနင်္လာနေ့လေ2နာရီမှခီးစင်နဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ရှိပါတယ်
ကိုကျော်စီပွားကာကွယ်ရေးဝါဒကြီးစိုးလာနေတဲ့အပေါ်စိုးရိမ်မှုတွေရှိနေချိန်မှာပဲ BRICS လို့ခေါ်တဲ့ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကနိုင်ငံတွေဟာစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြှင့်လှုပ်ဆောင်ကြဖို့ကမ္ဘာစီးပွားရေးတိုးတက်မှုနှိမ့်ကွေးနေမှုကိုကင်တွယ်ဖြစ်ရှင်းရေးနဲ့နေဆက်ဖြတ်ကျော်အကြမ်းဖက်မှုတွေကိုတိုက်ခိုက်ချေမှုန်းရေးတွေကိုဆောင်ရွက်သွားကြဖို့တန်တိတ်တန်ပြုလိုက်ကြပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းကိုဝါမြို့မှာကျင်းပနေတဲ့စီးပွားရေးဖွံ့ဖြိုးဆဲ၅နိုင်ငံကခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံကိုတနင်္ဂနွေနေ့ကအဆုံးသတ်လိုက်ပါတယ်။တချို့နိုင်ငံတွေဟာကိုယ်တိုင်ပြည်အတွက်ပဲကြီးတဲ့ policy တွေကိုချမှတ်လာနေတဲ့အကြောင်းကိုကျိုးစီးပွားရေးကာကွယ်ရေးဝါဒဟာတီထွားလာနေပြီး globalization လို့ခေါ်တဲ့ကမ္ဘာမှုပြုရေးကိုစန့်ကျင်သူတွေဟာအန်ဒီယဖြစ်လာနိုင်ခြေရှိကြောင်း BRICS အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဘုံဖြေကိုပူးပေါင်းရှာဖွေကြဖို့လိုအပ်တယ်ဆိုတာကိုမိမောင်းထိုးပြတာတဲ့အနေနဲ့တရုတ်သမ္မတရှီကျင်ပင်ကသတိပေးပြောကြားသွားပါတယ်။ကမ္ဘာလူဦးရေစုစုပေါင်းရဲ့ထက်ဝက်လောက်ရှိတဲ့ BRICS အဖွဲ့ဝင်၅နိုင်ငံရဲ့ကုန်ထုတ်လုပ်မှုစွမ်းအားဟာကမ္ဘာပြည်တွင်းအသရင်ကုန်ထုတ်လုပ်မှုစုစုပေါင်းရဲ့25ရာခိုင်နှုန်းရှိတာကြောင့်တစ်ချိန်ကကြီးထွားလာနေတဲ့စီးပွားရေးအင်အားအုပ်စုအဖြစ်သတ်မှတ်ခံထားရတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီနိုင်ငံတွေဟာလည်းကမ္ဘာလုံးဆိုင်ရာစီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်နေရပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တခုအတွင်း BRICS အဖွဲ့ဝင်၅နိုင်ငံအနေနဲ့ကမ္ဘာစီးပွားရေးဖွံ့ဖြိုးမှု50ရာခိုင်နှုန်းအထိပါဝင်နိုင်ခဲ့တာကြောင့်ဒီအဖွဲ့ရဲ့တည်ရှိမှုဟာကြီးထွားလာနေကြောင်းတရုတ်သမ္မတရှီကျင်ပင်ကပြောကြားလိုက်သလိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းအဖွဲ့ဝင်နိုင်ငံတွေကြားလာမယ့်၅နှစ်အတွင်းကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာဘီလီယံ500အထိရှိအောင်နှစ်ဆတိုးဆောင်ရွက်ကြဖို့တိုက်တွန်းခဲ့ပါတယ်။
မြောက်ကိုရီးယားနိုင်ငံကစနေနေ့ကအတန်လက်ပြစ်ပဲ့ထင်းတက်ဒုံးကြီးဆန်းသက်ပြစ်လုခဲ့မှုပေါ်တောင်ကိုရီးယားနိုင်ငံကပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဒီဆန်းသက်မှုဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုရှင်းရှင်းလင်းလင်းချိုးဖောက်လိုက်တာဖြစ်တယ်လို့ရန်စတဲ့တရားဝင်လောက်ရတစ်ခုလည်းဖြစ်တယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်မြောက်အဖွဲ့တနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။စနေနေ့ကမြောက်ကိုရီးယားရဲ့တာလက်ပြစ်ပဲ့ထင်းတက်ဒုံးကြီးဆန်းသက်ပြစ်လုဖို့စူးစမ်းတာမအောင်မမြင်ဖြစ်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောဆိုခဲ့ပါတယ်။
အိုင်ဒါဟိုပြည်နယ်ကဆိုလာရုတ်ဝေးစ်ကုမ္ပဏီဟာထောင်ပေါင်းများစွာသောလမ်းမျက်နှာပြင်ကိုစွမ်းရည်အရင်းမြစ်တစ်ခုအသစ်ဖြစ်အောင်ပြောင်းလဲဖို့ကြိုးစားနေပါတယ်။မကြသေးခင်ကပဲအပန်းဖြေမြို့တစ်မြို့ဖြစ်တဲ့ Sand Point မှာအများပြည်သူသုံးလမ်းလျှောက်နိုင်စပိန်စီးနိုင်တဲ့စတူယန်ပေ150ရှိတဲ့ဆက်တကံပုံတံဆိုလာပြားတွေခင်ထားတဲ့လမ်းကိုဆိုလာရုတ်ဝေးကုမ္ပဏီကပထမအဦးဆုံးဖွင့်လှစ်ပေးခဲ့ပါတယ
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မက်ခွာညူတို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်။အခုရင်ဆုံးတော့အိန္ဒိယနိုင်ငံကိုအာမကျင်းပနေတဲ့ကမ္ဘာစီးပွားရေးပူးပေါင်းဆောင်ရွက်နေတဲ့နိုင်ငံတွေရဲ့ခေါင်းဆောင်များထိပ်တီးအစည်းအဝေးအကြောင်းသတင်းလွှာကိုတင်ပြပေးပါမယ်။ပုံစံအမျိုးမျိုးနဲ့ရှိနေတဲ့အကြမ်းဖက်အစွန်းရောက်ဝါဒမှန်သမျှကိုညှိနှိုင်းရတဲ့အတူတကွတိုက်ဖြတ်ကြဖို့ဒေတာရင်းခေါင်းဆောင်တွေအပါအဝင်ရုရှားတရုတ်တောင်အာဖရိကနဲ့ဘရာဇီးနိုင်ငံခေါင်းဆောင်တွေကိုဒေါအောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။အိန္ဒိယနိုင်ငံမှာမနေ့ကတနင်္ဂနွေနေ့မှာစတင်ကျင်းပနေတဲ့ကမ္ဘာစီးပွားရေးပူးပေါင်းဆောင်ရွက်နိုင်ငံအုပ်စုတွေရဲ့ထိပ်တီးခေါင်းဆောင်များအစည်းအဝေးကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်နေတာဖြစ်ပါတယ်။ကဲမိုင်းချင်းနိုင်အပြည့်အစုံကိုပြောပြပေးပါဦးခင်ဗျာ
။အိန္ဒိယနိုင်ငံဂိုဝါမြို့မှာမနေ့ကစတင်ကျင်းပတဲ့ကမ္ဘာစီးပွားရေးပူးပေါင်းဆောင်ရွက်ရေးနိုင်ငံအုပ်စုတွေရဲ့ထိပ်တီးအစည်းအဝေးမှာနိုင်ငံတကာအတွက်အဓိကပြဿနာဖြစ်နေတဲ့အစွန်းရောက်အကြမ်းဖက်အဖွဲ့အစည်းတွေတိုက်ဖျက်ရေးကိစ္စအဓိကအချက်တစ်ခုဖြစ်ထည့်သွင်းဆွေးနွေးခဲ့ပါတယ်။အကြမ်းဖက်ဝါဒဟာပါကစ္စတန်နိုင်ငံကလက်သက်မွေးထားတဲ့အိမ်မွေးခြံပေါက်ဖြစ်လာခဲ့တယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအစည်းအဝေးအဖွင့်မိန့်ခွန်းမှာအခုလိုထည့်သွင်းပြောကြားသွားပါတယ
် In South Asia and BIMSTEC all nation states bearing one are motivated
နိုင်ငံတကာနိုင်ငံကလွဲလို့တောင်အာရှဒေသအပါအဝင် BIMSTEC နဲ့နိုင်ငံအလုံးဟာသူတို့ပြည်သူတွေအတွက်ညီညာရေးဖွံ့ဖြိုးရေးနဲ့စီးပွားရေးအရချမ်းသာကြွယ်ဝရေးလမ်းကြောင်းကိုဦးတည်ပြီးတော့လှုပ်ဆောင်နေကြပါတယ်။ကံမကောင်းစွာပဲအကြမ်းဖက်ဝါဒအမှောင်တုရှိနေတဲ့အိန္ဒိယနဲ့အင်းကြီးချင်းဖြစ်နေတဲ့နိုင်ငံမှာအကြမ်းဖက်ဝါဒဟာအဲ့ဒီနိုင်ငံရဲ့လက်သက်မွေးထားတဲ့ကလေးငယ်တဦးလိုဖြစ်လာခဲ့ပါတယ်။
ဒါပြင်ပါကစ္စတန်နိုင်ငံဟာအစွန်းရောက်အကြမ်းဖက်တဲ့နိုင်ငံဖြစ်တယ်လို့အကြမ်းဖက်သမားတွေကိုအားပေးနေတဲ့နိုင်ငံဖြစ်တယ်လို့မစ္စတာမိုဒီကအစည်းအဝေးမှာဆွဆဲပြောဆိုသွားပါတယ်။မြန်မာနိုင်ငံအနေနဲ့လည်းနိုင်ငံတကာအတိုင်းဝိုင်းနဲ့အတူအစွန်းရောက်အကြမ်းဖက်မှုကိုတိုက်ဖြတ်သွားမှာဖြစ်တယ်လို့အစည်းအဝေးကိုတက်ရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါပြင်ပုံစံမျိုးစုံတရုတ်တရံမျိုးစုံရှိနေတဲ့အကြမ်းဖက်တဲ့အစွန်းရောက်ဝါဒကိုညဉ့်ညွတ်ညွတ်ဝိုင်းဝန်းတိုက်ဖြတ်ဖို့အစည်းအဝေးတက်ရောက်လာတဲ့နိုင်ငံတကာထိပ်သီးခေါင်းဆောင်တွေကိုတောင်ဆန်းစုကြည်ကအခုလိုတိုက်တွန်းသွားပါတယ
်။ We must be united in standing together against all forms
ဘာသာရေးယဉ်ကျေးမှုနဲ့လူမှုရေးဆိုင်ရာသဘောထားသိသိမှုတွေနဲ့ဆက်နွယ်နေတဲ့ပုံစံမျိုးစုံတရုတ်တံမျိုးစုံရှိနေတဲ့အကြမ်းဖက်အစွန်းအဝါဒကိုဆန့်ကျင်တိုက်ဖြတ်ဖို့ကျမတို့အားလုံးတညစ်တညွတ်ထဲရပ်တည်ကြရမှာဖြစ်ပါတယ်။ဒီနေရာမှာတစ်ဆက်တည်းပြောချင်တာကမကြသေးခင်ကပဲဥရီမြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုအတွက်အိန္ဒိယပြည်သူတွေနဲ့အတူထပ်တူထပ်မြောက်ကိုချင်းစာနာမိပါတယ်လို့ကျမပြောကြားလိုပါတယ်။
မြန်မာနိုင်ငံမှာအစွန်းရောက်အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေကိုကာကွယ်နိုင်ဖို့အိန္ဒိယနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရေးဟာအရေးပါကြောင်းဒေါ်အောင်ဆန်းစုကြည်ကထုတ်ဖော်ပြောဆိုလိုက်တာဖြစ်တယ်လို့အိန္ဒိယနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်ခဲ့တဲ့မြန်မာရေးလေ့လာသုံးသပ်နေသူဒေါက်တာတင့်ဆွေကပြောပါတယ
်ဒီအိန္ဒိယဝန်ကြီးနရင်ဒရာမိုဒီဒီကိုကထောက်ပြတယ်လို့ပေါ့လေဒီဒေတာရွန်းအကြမ်းဖက်မှုဟာပါကစ္စတန်ကအခြေခံနေဆိုတဲ့ချက်ကတော့သူတို့တပ်တွေတက္ကရာထောက်ထားနေတယ်လေရှိပါလေအထူးသဖြင့်တော့ဒါလီဘန်ပေါ့ဒီမာဘီဟူကိုတိုက်ခိုက်တဲ့လူတွေကလည်းဒီပါကစ္စတန်ကိုသွားပြီးတော့အနည်းဆုံး6လလောက်စစ်နံတက်တယ်ဆိုတော့ဟိုတရင်ထုတ်ပြန်ထားတာဆိုတော့ဒေါ်အောင်ဆန်းစုကြည်ကလည်းဒီကိစ္စမှာအိန္ဒိယနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရေးကိုအဲပုံမှန်နိုင်ငံအကျိုးစီးပွားအတွက်အဲပြောဆိုတာလို့ဟိုကျွန်တော်မြင်ပါတယ်
ဒီစည်းဝေးမတိုင်ခင်ပြီးခဲ့တဲ့သတင်းပတ်ကမြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်နယ်စပ်လုံခြုံရေးစခန်းတချို့ကိုအကောင်မူမူဂျာဟစ်ဒင်အကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်မြန်မာလုံခြုံရေးတပ်ဖွဲ့ဝင်၉ဦးထက်မနည်းသေဆုံးခဲ့ရပါတယ်။အကောင်မူမူဂျာဟစ်ဒင်အဖွဲ့မှာအကြမ်းဖက်သမားအင်အား400ခန့်ရှိနေပြီးခေါင်းဆောင်ဟာဗစ်တူဟတ်ဟာပါကစ္စတန်နိုင်ငံသွားပြီးအကြမ်းဖက်တိုက်ခိုက်ရေးတင်တဲ့6လတက်ခဲ့သူဖြစ်တယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပါတယ်။အခုအိန္ဒိယနိုင်ငံမှာကျင်းပနေတဲ့အစည်းအဝေးကိုစီးပွားရေးအလျင်မြန်တိုးတက်နေတဲ့အုပ်စုလို့အမည်ပေးထားတဲ့ဘရာဇီးရုရှားတရုတ်နဲ့တောင်အာဖရိကနိုင်ငံတွေပါဝင်တဲ့ BRICS အဖွဲ့နဲ့မြန်မာနိုင်ငံပါဝင်တဲ့ BIMSTEC လို့ခေါ်တဲ့ဘင်္ဂလားပင်လယ်အော်ဒေသတွင်းကဏ္ဍဆောင်ဤပညာနှင့်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်နိုင်ငံတွေပထမဆုံးအကြိမ်ပူးတွဲပြုလုပ်တာဖြစ်ပါတယ်။ထိပ်သီးအစည်းအဝေးကိုတက်ရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာအစည်းအဝေးပြင်ပနိုင်ငံအလိုက်တည်သက်တွေ့ဆုံမှုတွေရှိနေပြီးမနေ့ကတရုတ်သမ္မတရှီကျင်းပင်၊သီရိလင်္ကာသမ္မတမိုက်ထရီပါလာ၊သီရိသေနာရုနဲ့တီးခြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။ထိပ်သီးအစည်းအဝေးပြီးမှာတော့ New Delhi မြို့တော်ကိုသွားရောက်ပြီးအိန္ဒိယဝန်ကြီးချုပ်မိုဒီနဲ့နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုတခြားတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒေါက်ဆန်းစုကြည်ရဲ့အိန္ဒိယခီးစဉ်ဟာအောက်တိုဘာလ16ရက်နေ့ကနေ19ရက်နေ့အထိ4ရက်ကြာမြင့်မှာဖြစ်ပါတယ်ရှင
်။ဘောရှင်ပါဗျာ။SCE တနင်္ဂနွေလုံးပြစ်ခတ်ရစေးရီတနည်းမြောက်ခန္ဓာကျင်းပါရမှာလက်ရှိအစိုးရရဲ့ညီညာရေးလမ်းပြမြေပုံတရက်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့မိခုံးမှာထည့်သွင်းပြောသွားတာတွေ့လိုက်ရပါတယ်။နိုင်ငံရေးမှုပုံပြင်ဆင်ပြီးတဲ့နောက်ကျင်းပါတဲ့27ရာစုပင်လုံညီလာခံရလဒ်တွေကတဆင့်ဖွဲ့စည်းပုံပြင်ဆင်ရေးပြင်ဆင်ပြီးသားအဲ့ဒီဖွဲ့စည်းပုံနဲ့ညီရွေးကောက်ပွဲကျင်းပါရင်းနဲ့နောက်ဆုံးစစ် Democratic Federal ပြည်အောင်စုတိဆောက်ရေးဖြစ်ပါတယ်။ဒီလမ်းပြမြေပုံအဆက်ဆက်ဟာဘလောက်ထိလက်တွေ့ကျပါသလဲ။အဲ့ဒီအတွက်ဘာတွေအခက်အခဲတွေရှိနိုင်မလဲ။လာမယ့်အင်္ဂါနေ့ဒဲအီလီလိုက်အစီအစဉ်မှာသုံးသက်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့သူတွေ VOA မြန်မာပိုင်းကိုဆက်သွယ်လို့ရမယ့်တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင် VOA မြန်မာပိုင်းကအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဒဲရဲ့ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်မိကုန်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်ပရိုဂရမ်တွေကိုကျူးစွပါရခင
်ဗျာ။နှစ်ဖန်အင်္ဂါညဒိုင်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ပြီးတော့ဝင်ရောက်ဆွေးနွေးလို့သူတွေ VOE ကိုည9:00နာရီမတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရယ်။အခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်ပေးပါတော့မယ်။ဒီမိုကရေစီအတွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာစစ်တပ်ကိုပြည်သူကအားကိုးနိုင်တဲ့တပ်ဖြစ်လာအောင်တည်ဆောက်ဖို့လိုသလိုပြည်သူကရွေးချယ်တင်မြှောက်ထားတဲ့အရက်ဖက်နိုင်ငံရေးသမားတွေကလည်းစစ်တပ်ကိုဒီမိုကရေစီနီလန်းအရာကင်တွေဆောင်ရွက်နိုင်တဲ့အနေအထားမျိုးဖြစ်အောင်လုပ်ဖို့လိုတယ်လို့အရက်ဖက်စစ်ဖက်ဆက်ဆံရေးကိုလေ့လာနေတဲ့တကောင်းနိုင်ငံရေးလေ့လာမှုအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုရဲမျိုးဟင်းကပြောဆိုပါရယ်ကိုရဲမျိုးဟင်းကိုဝိုင်းတော်သားကိုဇော်ဝင်းလှိုင်ကတွဲဆုံမေးမြန်းထားပါရယ်အပြည့်စုံကိုနားဆင်ကြပါခင
်ကိုရဲမျိုးဟင်းကိုလိုဗီယိုယိုလာတိဆုံမင်းမြောင်ဝင်ပြည့်ရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်
။ဆိုတော့ဒီစစ်ဖက်အရက်ဖက်ဆက်ဆံရေးလုပ်နေကြတယ်ဆိုတော့အခုဒီအစိုးရနဲ့ဒီစစ်တပ်ရဲ့အနေဒီအစိုးရပေါ့နော်။အနေဒီအစိုးရနဲ့စစ်တပ်ရဲ့လက်ရှိဆက်ဆံရေးအနေအထားကဘယ်လိုမျိုးရှိလဲပါကိုရင်းနဲ့ဘယ်လိုသုံးသပ်လို့ရလဲ
။ဟုတ်။လက်ရှိဆက်ဆံရေးအနေအထားအရဆိုရင်တော့ကျွန်တော်ပူးပေါင်းဆက်ဆံနဲ့ပူးပေါင်းဆောင်ရွက်တဲ့အနေအထားတွေကိုကျွန်တော်အများကြီးတွေ့ရပါတယ်။တူတူညာလဲသူ့မှာစိန်ခေါ်မှုနဲ့ဟိုပြဿနာ၃ခုကအဓိကရှိနေတဲ့အခါကျတော့တချို့နေရာမှာပူးပေါင်းဆောင်ရွက်ပေးမယ်လေပူးပေါင်းဆောင်ရွက်တလောက်ဟိုနိုင်တလောက်ပူးပေါင်းဆောင်ရွက်ခြင်းတလောက်ပူးပေါင်းဆောင်ရွက်နိုင်တဲ့အနေအထားမျိုးကျွန်တော်တို့မတွေ့နေရသေးဘူးဆိုတော့အဲ့ဒီဟာမျိုးလည်းရှိတယ်ပြီးတော့အဖွဲ့အစည်းအတွင်းမှာလည်းဒါသူက institution တစ်ခုလုံးနဲ့အဖွဲ့အစည်းတစ်ခုလုံးနဲ့တည်ဆောက်ထားတာမျိုးဖြစ်တဲ့အတွက်ဟိုလူတဦးတယောက်တည်းကနေရွှေ့ဖို့မလွယ်တဲ့အခါကျတော့တဖြည်းဖြည်းအချိန်ယူပြီးတော့ဆောင်ရွက်ရမယ့်ကိစ္စမျိုးတွေလည်းကျွန်တော်တို့တွေ့ရပါတယ်။အဲအဓိကတော့လက်ရှိချိန်မှာဟိုအပြုသဘောဆောင်တဲ့ထိုးတက်မှုတွေကျွန်တော်တို့အများကြီးတွေ့ရတယ်။သူတို့ကစိန်ခေါ်မှုတွေအများကြီးရှိနေသေးတယ်။နောက်တစ်ချက်ကကျတော့လက်ရှိအချိန်ကိုအာကျွန်တော်တို့ဒီမိုကရေစီအသွင်ကူးပြောင်းမှုရဲ့ဟိုနောက်ဆုံးအချိန်လို့ယူဆပြီးတော့နောက်ထပ်အသွင်မကူးပြောင်းမယ်နဲ့လက်ရှိအချိန်မှာပဲရပ်တည်သွားမှာအဲ့ဒီအခြေအနေတိုင်းပဲကျွန်တော်တို့ဆက်ပြီးတော့ဟိုဒါကိုခိုင်မာအောင်လုပ်သွားမှာလဲကျွန်တော်တို့စိုးရိမ်နေရပါတယ်ဒါကျွန်တော်တို့နိုင်ငံကဒီမိုကရေစီက institution အရာရောကျွန်တော်တို့ဟိုဒီမိုကရေစီမူမောင်နေရတာလဲဒီမိုကရေစီမဖြစ်သေးဘူးဆိုတဲ့အချက်ကိုတော့အားလုံးလက်ခံပြီးတော့တကယ်ပြောင်းလဲဖို့သူတို့စူးစမ်းမှာထပ်ပြီးတွန်းဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်ခင
်ဗျဟိုစစ်တပ်ထဲမှာအခက်အခဲရှိတယ်ပြောင်းလဲဖို့အတွက်အဖွဲ့အစည်းတစ်ခုလုံးအတွက်သူတရမလားအခက်အခဲတွေရှိတယ်ဆိုတော့ကျွန်တော်တို့မကြာခဏဟိုကြားလိုက်ရတယ်ဆိုတော့အဲ့လိုရှိနေတဲ့အခက်အခဲတွေရောကိုရဲတို့လိုဒီဟိုအရက်ဖက်အဖွဲ့အစည်းတွေကနေပြီးတော့ကြော်လွှားနိုင်မှုအတွက်ဘယ်လိုစဉ်းစားကြလဲ။ဘာတွေများလှုပ်ဆောင်မှုလိုအပ်နေလဲ
။ဟုတ်ကျွန်တော်တို့အမြင်ကတော့ကျွန်တော်ဟိုအဓိကကျွန်တော်တို့အမြင်ကတော့အနာဂတ်မှာအရက်ဖက်စစ်ဖက်ဆက်ဆံရေးဒီမိုကရေစီနိုင်ငံရဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးဆိုင်ရာလက္ခဏာအရကျွန်တော်တို့က အရက်ဖတ်နိုင်ငံရေးသမားတွေကနေပြီးတော့စစ်တပ်ကိုကျွန်တော်တို့ထိန်းချုပ်နိုင်ရမယ်ကျွန်တော်တို့ရပ်ဖက်နိုင်ငံပြည်သူ့ရွေးချယ်တင်မြှောက်ထားတဲ့ရပ်ဖက်နိုင်ငံဖွဲ့စည်းရတဲ့နေပြီးတော့စစ်တပ်ကိုကျွန်တော်တို့ကထိန်းချုပ်ထားနိုင်ရမယ်ဆိုတော့အမြင်ရှိတယ်လို့ထိန်းချုပ်မှုတစ်ခုတည်းရပဲပြဿနာရဲ့အဖြစ်မဟုတ်ပါဘူးကျွန်တော်နောက်တစ်ခုပါရှိလဲဆိုတော့စစ်တပ်ကိုယ်တိုင်လည်းတိုင်းပြည်ကိုတကယ်တမ်းကာကွယ်ပေးနိုင်တဲ့ထိရောက်ပြီးတော့စွန့်ရည်ထက်မြက်တဲ့ပြည်သူ့ကိုတာဝန်ခံနိုင်တဲ့တပ်စုတပ်ဖွဲ့မျိုးဖြစ်ဖို့လိုတယ်ဆိုတော့အမြင်ကျွန်တော်တို့မှာရှိပါတယ်တဖက်ကလည်းရပ်ဖက်နိုင်ငံရေးသမားတွေကိုယ်တိုင်ကလည်းသူတို့ကိုသူတို့စွန့်ရည်မြင့်ပြီးတော့တကယ်အရေးချင်းရှိရှိနဲ့ကျွန်တော်တို့ဒီစစ်တပ်ကိုထိန်းချုပ်သွားနိုင်တဲ့အနေထားမျိုးဒီမိုကရေစီနည်းလမ်းရထိန်းချုပ်သွားနိုင်တဲ့အနေထားမျိုးဖြစ်အောင် institution တွေကိုတည်ဆောက်ဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်။နောက်ဆုံးအဓိကကြတော့အတားစီတစ်ခုကတော့ဒီနိုင်ငံရေးခေါင်းဆောင်တွေရဲ့နိုင်ငံရေးကိုပြုပြင်ပြောင်းလဲလို့မြန်မာနိုင်ငံကိုပြုပြင်ပြောင်းလဲလို့နိုင်ငံရေးအာတီတာလို့ political world ကအရေးကြီးဆုံးလို့ကျွန်တော်မြင်ပါတယ
်။ပြီးခဲ့တဲ့ဒီဟိုပင်လုံ21ရာစုပင်လုံညီလာခံမှာလဲဒီအရက်ဖက်အဖွဲ့အစည်းတွေအခမ်းအနားကိုဦးစားပေးပြီးတော့ဟိုပေးဦးစားပေးတင်တယ်သူတို့အနေနဲ့ပါဝင်တင်တယ်ဆိုပြီးတော့ပြောခဲ့ကြတာရှိတယ်အဲ့ဒီအစိုးရအစောပိုင်းမှာဒီရပ်ဖက်အဖွဲ့အစည်းတွေရဲ့အခမ်းအနားကိုသိပြီးတော့အလေးဒီ20ရာစုပင်လုံညီလာခံအတွက်ပေါ့နော
်အ
လေးမပေးအရေးမပေးတဲ့ဟာမျိုးလေးပုံစံလေးတွေပေါက်ခဲ့တော့အဲ့ဒီရပ်ဖက်အဖွဲ့အစည်းတွေကနေတောင်းဆိုကြတာတွေရှိတယ်နောက်ပိုင်းမှာပါဝင်လာတာတွေလည်းတွေ့ရပါတယ်လူတွေလည်းအများကြီးတက်ကြတယ်ဆိုတော့ဒီလိုမျိုးနေရာတွေမှာကြတော့ကိုရဲမျိုးဟင်းတို့ရဲ့အခမ်းအနားဘယ်နေရာလောက်မှရှိတယ်လဲ
ကျွန်တော်တို့ဆိုရင်ဒီပြီးခဲ့တဲ့21ရာစုပင်လုံမှာဆိုရင်ကျွန်တော်တို့ဟိုပါဝင်တဲ့ပါဝင်ထိုက်သူတွေအနေနဲ့ကျွန်တော်တို့တက်ပါတယ်ကျွန်တော်အစိုးရဘက်ကပါဝင်တဲ့ပါဝင်ထိုက်သူရှိတယ်ကျွန်တော်တိုင်းသားလက်နက်ကိုင်နေဘက်ကပါဝင်တဲ့ပါဝင်ထိုက်သူရှိတယ်ကျွန်တော်ပြီးတော့ဒီတိုင်းဟိုပါတီတွေဘက်ကပါဝင်တဲ့ပါဝင်ထိုက်သူရှိတယ်ပေါ့အဲအဲ့တော့တက်ဖွဲ့ကိုပါဝင်တဲ့ပါဝင်ထိုက်သူ၃ဖွဲ့မှာတက်ဖွဲ့ကိုကျွန်တော်စာရင်း200စီကျွန်တော်တင်ခွင့်ရပါတယ်နေတင်နေတော့ကျွန်တော်တို့ကပါတီတွေဘက်ကပါဝင်တဲ့ပါဝင်ထိုက်သူအစိုးတင်တဲ့အတွက်ပါတီတွေဘက်ကနေတော့ကျွန်တော်200တင်ပါတယ်အဲဒါမျိုးလေးတော့ကျွန်တော်တို့ဒီဟိုအပြင်ကရှိနေတဲ့ဟိုအစိုးရရဲ့ policy မူဝါဒရေးအပြင်မှာရှိနေတဲ့ဒီမူဝါဒရေးတာလေးလာရေးအဖွဲ့တွေဒီအရက်ဖက်အဖွဲ့ကြီးတွေကိုတော့ကျွန်တော်လမ်းကြောင်းလေးတွေပို့ပြီးဖွင့်လာပါတယ်အရင်တော့ဆိုရင်တော့ဒါစစ်အုပ်ချုပ်ရေးလက်အောက်မှာကျွန်တော်တို့အနှစ်ပေါင်းများစွာနေခဲ့တဲ့ခါကျတော့မူဝါဒရေးတာချမှတ်တဲ့ခါပဲဖြစ်ဖြစ်မူဝါဒရေးတာစဉ်းစားတဲ့ခါပဲဖြစ်ဖြစ်အဲ့ဒါတွေကိုကျွန်တော်ထည့်မစဉ်းစားကြအောင်ဟိုဒီလူတယောက်ရဲ့ဆုံးဖြတ်ချက်ကပဲလူတယောက်ရဲ့စဉ်းစားချက်ကပဲမူဝါဒတွေဖြစ်လာခဲ့တဲ့ခါကျတော့ခုခါကျတော့ကျွန်တော်လမ်းကြောင်းလေးတွေကျွန်တော်ပို့ပြီးဖွင့်လာတယ်လို့ကျွန်တော်မြင်ပါတယ်
ကျွန်တော်တို့လည်းဒီငញ្ញိုင်းဆွေးနွေးပွဲတွေဘာတွေမှာသွားပြီးတော့တည်င်းယူဘူးတယ်လေ့လာဘူးတာတွေရှိတော့အရင်တုန်းကဆိုရင်ပေါ့နော်ဒီအစိုးရအပြောင်းလဲမဖြစ်ခင်မှာဆိုလို့ရှိရင်စစ်တပ်ကဒီငញ្ញိုင်းဆွေးနွေးပွဲတက်လာတဲ့ဗိုလ်ချုပ်တွေကဟိုတခါလေကြမောမောမောမောဆက်ဆံတာတွေဘာတွေပါကျွန်တော်တို့တွေ့ခဲ့ရဘူးတယ်လေ
ဆ
ိုတော့အဲ့လိုအနေအထားတွေကတော့သူတို့ရဲ့ဒီဟောပေါ့နော်ဒီဟိုပုဂ္ဂိုလ်တိုးချင်းစီဒီအစိုးရတက်လာကြလူတွေရဲ့ဒီကိုနေကိုဟာအနေအထားပေါ့နော်အပြုတ်မှုအပြောအဆိုတွေအဲ့ဒါတွေရောပြောင်းလဲလာတာတွေ့ရတာဘယ်လိုမျိုးရှိလဲ
စင်ခုံမှု၃ခုရှိတယ်လို့ကျွန်တော်တို့မြင်တယ်။တစ်ခုကတော့အတွေးခေါ်ပိုင်းဆိုင်ရာစင်ခုံမှုပေါ့။ဒါနှစ်ပေါင်းများစွာကျွန်တော်တို့ဟိုစစ်ကြောင်းတွေမှာစစ်အာဏာရှင်တွေကနေပြီးတော့အတွေးခေါ်တွေတုတ်သွင်းခဲ့တဲ့အတွက်အတွေးခေါ်ပိုင်းဆိုင်ရာစင်ခုံမှုသူတို့မှာအဲ့ပြဿနာတစ်ခုရှိနေတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီ institution ပေါ့အဖွဲ့အစည်းဆိုင်ရာပြဿနာအဲ့စင်ခုံမှုတစ်ခုရှိနေတယ်။ဘာဖြစ်လို့လဲဆိုတော့ဒါကျွန်တော်တို့ဘာလို့မြင်လဲဆိုတော့နှစ်ပေါင်းများစွာကျွန်တော်တို့က human rights abuse လို့ခေါ်တဲ့ဒီလူခွင့်ဆိုင်ရာချိုးဖောက်မှုတွေဟိုဟိုဒီအဖွဲ့အစည်းအတွင်းမှာအဖွဲ့အစည်းပုံစံမကျတဲ့ဟာမျိုးတွေကျွန်တော် professional မဖြစ်တဲ့အမူအကျင့်တွေကျွန်တော်တို့အများကြီးတွေးကြရတယ်။အဲ့စင်ခုံမှုကကုချိန်ဒီဆွဲနေလို့ကျွန်တော်တို့မြင်တယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီနိုင်ငံရေးဆိုင်ရာပြဿနာပေါ့နိုင်ငံရေးဆိုင်ရာစင်ခုံမှုရှိတယ်။အဲ့ဒါတော့ခုလက်ရှိလွတ်တော်ထဲမှာ25ရာခိုင်နှုန်းတက်မလို့နေပြီးတော့ဝင်နေတယ်။အဲနိုင်ငံရေးဗီဒီယိုအာဏာကိုလည်းတော်တော်များများကင်ထားလာအောင်ကျွန်တော်တို့အဲ့သုံးခုကတော့အဓိကစင်ခုံမှုတွေလို့ကျွန်တော်တို့မြင်တယ်။အဲ့သုံးခုကိုကျွန်တော်တို့ကတဖြည်းဖြည်းချင်းကျွန်တော်ညှိနှိုင်းဆွေးနွေးတဲ့နီလန်းနဲ့တဖြည်းဖြည်းချင်းတောင်းတဲ့တောင်ယုံကြည်မှုတည်ဆောက်တဲ့နီလန်းနဲ့ဒါကျွန်တော်တို့တိုင်းပြည်ကိုပိုကောင်းစေခြင်းနဲ့အမြင်နေနဲ့ကျွန်တော်ဖြည့်ရှင်းသွားမယ်လို့ကျွန်တော်လည်းမြင်ပါတယ်ခင်ဗ
ျဒီအခုကျွန်တော်တို့ပြောနေကြတဲ့ဒီအရက်ဖက်ဟိုဟာပေါ့နော်စစ်ဖက်ဆက်ဆံရေးအပြင်အခုကိုရဲတို့အနေနဲ့ကဒီလုံခြုံရေးကဏ္ဍကိုလည်းလှုပ်တယ်လုံခြုံရေးကြတာကောဘယ်လိုမျိုးတွေမှဟိုလှုပ
်စဉ်းစားအဓိကတော့ဗျာကျွန်တော်တို့ခုနစကားနဲ့ပြန်ဆက်ရမယ်ဆိုရင်ကျွန်တော်တို့နိုင်ငံမှာစစ်တက်က1962တည်းအာဏာသိမ်းခဲ့တယ်။အာဏာသိမ်းပြီးတဲ့အခါကျတော့လုံခြုံရေးလို့ပြောလိုက်ရင်ဒါစစ်တပ်ရဲ့လုပ်ငန်းလို့ပဲသူကမြင်ကြတယ်။ဒါကျွန်တော်တို့က traditional ဟို security လို့ကျွန်တော်ပြောကြတာပေါ့။ဟိုလက်နက်ကင်ပြီးတော့စစ်တိုက်မှသာလဲစစ်တပ်ရဲ့လုံခြုံရေးလို့မြင်တယ်။တိုးတော်ညာလဲ1962တည်းကနှစ်ပေါင်းများစွာအုပ်ချုပ်ပြီးနောက်ပိုင်းမှာကျတော့ဘာပြဿနာတွေဖြစ်လာလဲဆိုတော့တခြားလုံခြုံရေးဆိုင်ရာပြဿနာတွေအများကြီးကြုံလာတယ်။ဘာဘေးအန်ရေးဆိုင်ရာလုံခြုံရေးစီးပွားရေးဆိုင်ရာလုံခြုံရေးလူသားလုံခြုံရေးအစားအသောက်လုံခြုံရေးဆိုင်ရာပြဿနာတွေအများကြီးသူတို့တွေ့လာရတယ်။အဲ့တော့တကယ်တော့ဒါစစ်တပ်တစ်ခုတွေဖြည့်ရှင်းလို့မရတဲ့ပြဿနာလုံခြုံရေးဆိုတဲ့ဟာဒါလူဖွဲ့စည်းတစ်ခုလုံးရဲ့လုံခြုံရေးဒီဘက်ကမှလူသားလုံခြုံရေးပို့ပြောလာတော့တူတော်ညာလည်းအဲ့ဒီလိုမျိုးလုံခြုံရေးကိုလူတခြားသောနိုင်ငံရေးသမားတွေအရက်ဖက်ဖွဲ့စည်းတွေပြောဖို့ကြတော့ ဒီသူတို့မှာ capacity က limit ဖြစ်နေတယ်ဒီပြောဖို့ပြောနိုင်ဆိုနိုင်ဇွမ်းကအကန့်အသတ်ဖြစ်နေဘာဖြစ်လို့လဲဆိုတော့ဒီမှာစစ်တပ်ကတခြားလုံးမဲ့လုံခြုံရေးဆိုတာသူတို့ကိစ္စလိုပဲထင်ပြီးတော့သူတို့အုပ်ချုပ်လာတာအဲ့တော့ကျွန်တော်တို့ဒီဘက်ခင်မှာနိုင်ငံရေးအသွင်ကူးပြောင်းမယ်ဆိုရင်ဒီလုံခြုံရေးကဏ္ဍဆိုတာလူဖွဲ့စည်းတစ်ခုလုံးဝိုင်းစင်းစားမယ်ကဏ္ဍဆိုတဲ့အတွေးခေါ်ကျွန်တော်တို့ပြောင်းမှုလိုတယ်ပေါ့အတွေးခေါ်ပြောင်းမှုလိုတယ်ပြီးတော့လုံခြုံရေးကဏ္ဍကိုတကယ်စဉ်းစားတဲ့အခါကျရင်တိုင်းပြည်ကိုဥဆောင်မှုပြည်သူတွေရွေးချယ်ထားတဲ့ပြည်သူကိုယ်စားလှယ်တွေကနေပြီးတော့ဥဆောင်ပြီးစဉ်းစားတဲ့ဆိုတဲ့အတွေးခေါ်ကျွန်တော်တို့ပြောင်းမှုလိုတယ်ဆိုတော့အဲ့ဒီလိုမျိုးပြောင်းတာကကျွန်တော်တို့ဒီမိုကရေစီအသွင်ကူးပြောင်းမှုရဲ့လုံခြုံရေးဆိုင်ရာအယူအဆပြောင်းလဲစေတဲ့ပါရာဒိုင်းပြောင်းလိုက်ကိစ္စပေါ့အဲကျွန်တော်တို့ကတော့အဲ့ဒါကိုအဓိကထားပြီးတော့တည်ပြီးတော့ကျွန်တော်တို့ဦးစားပေးပြီးတော့ကျွန်တော် advocacy လုပ်တယ်ဒါကိုတည်ပြီးတော့ကျွန်တော်ဦးစားပေးပြီးတော့လူလူကြမ်းနဲ့ပျက်ပျက်နဲ့နဲ့ဖြစ်အောင်ကျွန်တော်တို့လုပ်ပါတယ်ခင်ဗျ
ာလုံခြုံရေးဆိုတာဟာလက်နဲ့ကန်ပြီးတော့တည်မှာဟိုစောင့်ကြက်နေတဲ့လုံခြုံရေးနဲ့မကအောင်တခြားကဏ္ဍတွေအများကြီးရှိတယ်ဆိုတော့
ဟုတ်ကဲ့
လူလူသိအောင
် awareness လုပ်ပါတယ်ပြီးတော့ဒီဟိုရက်ဖက်လူဖွဲ့စည်းတွေကိုတိုင်ကိုကလည်းဒီလုံခြုံရေး sorry ရပ်ဘလူပတ်စီတွေရောရပ်ဘနိုင်ငံရေးသမားတွေကိုယ်တိုင်ကလည်းလုံခြုံရေးဆိုတာသူတို့ကိစ္စပါသူတို့ဥဆောင်ပြီးလုံးဝမဲ့ကိစ္စပါဆိုတဲ့ဟာကိုအသည့်ကိုကျွန်တော်တို့ဖြစ်လာအောင်ပေါ့အဲကျွန်တော်တို့အဲ့လိုမျိုး advocacy လုပ်တယ်တစ်ဆက်တည်းမှာပဲအဲ့လိုလုံခြုံရေးကိုစနစ်တကျစဉ်းစားဖို့ဆိုရင်ကျွန်တော်တို့အနေနဲ့ခုနပြောတဲ့ capacity လို့ခေါ်တဲ့အရေးချင်းတွေအများကြီးလိုလာတယ်အသိပညာတွေအများကြီးလိုလာအဲ့ဒီအသိပညာတွေအရေးချင်းတွေကတခြားလုံးကျွန်တော်တို့သင်သက်ခံထားသလိုခံထားရတဲ့အတွက်အဲ့ဒီအသိပညာတွေပြန်ဖြည့်ဖို့လိုတယ်အဲ့တော့ကျွန်တော်တို့ advocacy တခုကနိုင်ငံတကာအတိုင်းအဝန်းကိုလေလုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စတွေမှာရပ်ဖက်လူဖွဲ့စည်းတွေရပ်ဖက်နိုင်ငံရေးသမားတွေစွမ်းရည်ကိုညှင့်တင်ပေးဖို့ဒါကျွန်တော်တို့ advocacy လုပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုဆိုရင်မဲ့ဒီစစ်တပ်ကတာဝန်ရှိတဲ့သူတွေရောအနယ်ဒီပါတီအစိုးရဘက်ကတာဝန်ရှိတဲ့သူတွေတောင်အာဖရိကမှာသွားပြီးတော့ဒီသူတို့လေလာကြီးသွားကြပါမယ်ဇာမျိုးစီဆိုတာကောင်းတဲ့လက္ခဏာပေါ့နော
်ခြေ
တိုးလာတဲ့ခြေကိုခြေလမ်းထပ်ပြီးတော့တိုးလာတဲ့လက္ခဏာတွေပေါ့နောက်နိုင်ငံခြားအဖွဲ့အစည်းနဲ့ပေါင်းဟိုဖိတ်ခေါ်ပြီးတော့လှုပ်ဆောင်တယ်ဟောပြောပွဲတွေလုပ်တယ်တသက်ပညာရှင်တွေဖိတ်ခေါ်တယ်ဆိုတော့ဘလို့အဖွဲ့အစည်းတွေဘလို့ပုံကိုယ်တွေများပါဝင်ပါ
အဓိကတော့ကျွန်တော်တို့ကဒီဟိုအရက်ဖက်စစ်ဖက်ဆက်ဆံရေးနယ်ပယ်နဲ့လုံခြုံရေးကဏ္ဍမှာတကယ်တမ်းကျွမ်းကျင်တဲ့ဟိုလူတွေပေါ့ဟိုကျွန်တော်တို့ဥပမာတစ်ယောက်ပြောမယ်ဆိုရင်ဒီ Texas University ကဟို Professor Jordan Brandy ဆိုရင်အဲသူရပ်ဘက်စစ်ဖက်ဆက်ဆံရေးကိုသူလေ့လာနေရလဲကြာပြီဒါထဲမှာ expert လို့ကျွန်တော်တို့ပြောလို့ရတယ်အဲသူဆိုရင်ကျွန်တော်တို့ရန်ကုန်ကိုခေါ်တယ်ခေါ်ပြီးတော့သူ့ကိုကျွန်တော်တို့ဒီရပ်ဘက်စစ်ဖက်ဆက်ဆံရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးတော့ဟိုဆွေးနွေးခိုင်းတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အသိပညာဖြန့်ပြူးဖို့ကျွန်တော်စူးစမ်းတယ်ပေါ့အဲ့လိုပဲအလားတူတခြားသောအခုတိတ်မကြခင်မှာကျွန်တော်တို့ Indonesia အသွင်ကူးပြောင်းမှုမှာဦးဆောင်ပြီးဆောင်ရွက်ခဲ့တဲ့ဒီဗိုလ်ချုပ်ကြီးAugust ပေါ့ August 3ကျော်ကျော်ကိုကျွန်တော်တို့ခေါ်ဖို့အတွက်စဉ်းစားနေတယ်။ဒါသူဆိုရင်လည်းဒီထဲမှာဗိုလ်ချုပ်ကြီးဆိုပေမဲ့စစ်သားဆိုပေမဲ့လည်းအတွင်ကူပြောင်းမှုသူကိုယ်တိုင်ဥဆောင်ပြီးတော့တက်မတော်ဆိုင်ရာပြည်ရင်ပုံလေးတွေအများကြီးလုပ်ခဲ့တယ်လို့ဆိုတော့သူ့ရှေ့ကကျွန်တော်လေ့လာကြရတယ်လည်းအများကြီးရှိတယ်။ကျွန်တော်တို့ရှေ့ကနိုင်ငံရေးသမားတွေကျွန်တော်တို့ရှေ့ကဟိုဒီတက်မတော်ဘက်ကလူတွေကျွန်တော်တို့ရှေ့ကတိုင်းရင်းသားလက်နက်ကိုင်တွေအကုန်လုံးကဒါမျိုးတွေကိုကျွန်တော်တို့အတွေ့အကြုံဟိုမျှဝေရင်းနဲ့ကျွန်တော်တဆင်ချင်းသွားရမယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ဆိုတော့လို့ဗမာပြည်ထဲမှာလုံနေလုပ်ငန်းစဉ်တွေအကြောင်းတော့သိရပြီပေါ့နော်ဆိုတော့အမေရိကကိုလာတဲ့အကြောင်းလေးကိုလည်းဟိုပြောပြပြအောင်ပါပါကစ္စတန်ကရောက်နေတယ်ဆိုတာလေ
းအဓိကကတော့ကျွန်တော်တို့ဒီကိုလာတဲ့အဓိကအကြောင်းကတော့ဒီဟိုကျွန်တော်တို့နိုင်ငံမှာတော်တော်လေးရှားပါတဲ့လက်ရှိချိန်မှာတော်တော်လေးရှားပါနေ Think Tank ပေါ့ Think Tank ဆိုတာဒီမူဝါဒရေးရာလေ့လာပြီးတော့အကြံပေးညံပေးတဲ့ကျွန်တော်တို့ဟိုအဖွဲ့ကြီးတွေပေါ့အတွေးခေါ်အဖွဲ့အသိကြီးတွေကျွန်တော်တို့ရှိမှာမရှိဘူးအဲအဲ့လိုမျိုးကျွန်တော်တို့များများပေါ်လာဖို့အရေးကြီးတယ်ဆိုတဲ့ဟာအတွက်ဒီမှာကျွန်တော်တို့လာပြီးတော့ American နိုင်ငံရဲ့ Think Tank အဖွဲ့တွေ American နိုင်ငံမှာဒီမူဝါဒတွေဘယ်လိုချမှတ်လဲ Think Tank တွေကိုအားနေပြီးတော့မူဝါဒချမှတ်တဲ့လူတွေ ਨੇ ဘယ်လိုဆက်သွယ်လဲဆိုတဲ့ကိစ္စကိုကျွန်တော်တို့ဒါအဓိကထားပြီးတော့လာပြီးလေ့လာတာပါခင်ဗ
ျဟုတ်ကဲ့မြန်မာနိုင်ငံမှာဟိုဆောစောကိုရေးပြောတာထဲမှာပါပါတယ်ဟိုနောက်ကျကျနေခဲ့တာဒီစွမ်းအားပေါ့နော်ဒီအတွေ့အခေါ်ပညာရှင်တွေလူစွမ်းအားရောဒီအတွေ့အခေါ်ပညာရှင်တွေရောအများကြီးနောက်ကျကြံခဲ့ရဆိုတော့အများဆုံးမြန်မြန်လုံနိုင်လေမြန်မြန်ဖြစ်လေကောင်းလေပေါ့ဗျ
ာ
ဟုတ်ကဲ့အဲ့တော့ကိုရဲအများကြီးကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါဟုတ်ကဲ့
ဒါကတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ် VOA American အသံရဲ့တနင်္လာနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်နာနဲ့6နာရီခွဲရှိပါပြီတော်ရရှင်တို့အခုဆက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းတင်းနှင်းနာနေနာနဲ့ခင်အစီအစဉ်ရဲ့ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်ထဲမှာဆိုရင်တော့
ထူးခြားချက်အနေနဲ့ဒီဒီချိန်ပေါ်ပေါက်နေတဲ့အကြမ်းဖက်မှုဟာဘာသာရေးလူမျိုးရေးအပေါ်အခြေခံတာမျိုးမဟုတ်ပဲတည်ဆဲအစိုးရတရက်ကိုအကြမ်းဖက်ပုံကန်တိုက်ခိုက်တဲ့
တရင်းစာဆရာဦးစီသူအောင်မြင်ဖြစ်ပါတယ်ပြီးရင်တုံးသက်ချက်ပတ်စင်ကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်အရာပင်ထူးခြားစံပြတည်များအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုအရင်ဆုံးတော့မြမပီကပေးစာအပတ်စင်ကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်မအေးတန်တကျော်ကစီစဉ်တင်ဆက်ထားတာပါနားဆင်နိုင်ကြပါပြီခင်ဗျာ
ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးဖို့ရှိပါတယ်။သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုတ်ကိုလည်းနောက်ဆုံးမှမေတ္တာတေးလက်ဆောင်ဖြစ်တဲ့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ရှင်။ဒီတစ်ပတ်တော့ကျွန်တော်တို့ဒီပြီးခဲ့တဲ့သတင်းပတ်အတွင်းမှာအထူးသောရရှင်တွေစိတ်ဝင်စားနေတဲ့သတင်းတွေကဒီသောရရှင်တွေ Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့မှတ်ချက်တွေကိုကောက်နှုတ်ပြီးဖော်ပြပေးကြပါတယ်ပထမတစ်ခုကတော့ဒီရခိုင်ပြည်နယ်အတွင်းမှာဖြစ်တဲ့ဒီအကြမ်းဖက်တိုက်ခတ်မှုနဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်တွေရဲ့ဒီမှတ်ချက်တွေကတချို့ကိုဖော်ပြပေးကြတာပါရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကနေကြားဆောင်ရဲတပ်စခန်း3ခုတနင်္ဂနွေနေ့အော်တိုဘာလ9ရက်နေ့မှာစတင်တိုက်ခိုက်ခံရပြီးတော့အဲမှာလဲရဲတပ်ဖွဲ့ဝင်9ဦးကြာဆုံးခဲ့ရပြီးတော့အင်္ဂါနေ့မှာလဲနောက်ထပ်တိုက်ခိုက်မှုနဲ့ကြုံရပြီးတော့အဲမှာလဲရဲတပ်ဖွဲ့ဝင်တွေထပ်ပြီးကြာရပါပြီ။အကြမ်းဖက်တိုက်ခိုက်သူတွေကလည်းအနည်းဆုံး10ဦးကျော်သေဆုံးသွားတာပါ။ဒီလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေရဲ့လက်တံနဲ့တရေကံကိုပတ်သက်ပြီးတော့ရဲတော်တော်ကြားတဲ့အထိအတိအကျမသိရပါဘူး။ရဲတပ်ဖွဲ့ဝင်တွေသေဆုံးပြီးတော့လက်နက်တွေလည်းပျောက်ဆုံးသွားရလို့မောင်းတော်ဒေတာတွေမှာတက်မတော်ကအင်အားသုံးပြီးတော့နေမြေရှင်းလင်းဆောင်ရွက်မှုတွေကြောင့်လည်းလူခွင်တွေချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆိုးရွားမှုတွေကလည်းထွက်ပေါ်ခဲ့တာပါ။ဒေတာကနေအနေနဲ့လည်းတော်တော်ကိုကြောက်ကြောက်ရွံ့ရွံ့ဖြစ်နေကြရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့သတင်းတွေအောက်မှာရေးလာကြတဲ့အမှတ်ချက်တွေကတော့တော်တော်လေးကိုစိုးစိုးရွားရွားမှတ်ချက်တွေပဲများပါတယ်။အဲ့ထက်မှာဆာဆာပပတချို့စာတွေမှာတော့ဒီသူ့ဘက်ကိုယ့်ဘက်မျက်မျက်တတရေးထားတာတွေတွေ့ရပါတယ်ရှင်။ဒီမှာဒီ Oscar ကို MMT ဆိုတဲ့ Facebook အကောင့်ပိုင်ရှင်ရေးထားတာက
အချင်းချင်းသူ့ကြောင့်ငါကြောင့်လို့ဆိုပြီးတော့နှိတ်ကုတ်ဖို့အကွက်လိုက်ရှာပါဇက်အရသာငံပြောနေဆဲနေရမယ့်အချိန်လား။နောက်ပြဿနာကိုဖြစ်ရှင်းဖို့အားလုံးတညီတညွတ်တတန်တဲ့နဲ့ဒီအကျန်းဖတ်မှုတွေကိုဝိုင်းဝန်းဆန့်ကျင်ရမယ့်အချိန်လားဆိုတာကိုခွဲခြားသိနိုင်ကြမယ်ထင်ပါတယ်။
အားလုံးဒီကိစ္စကိုဝိုင်းဝန်းပြီးဖြေရှင်းရပါမယ်ဆိုပြီးဒီ Facebook အကောင့်ပိုင်ရှင်ရေးလာတဲ့အချိန်မှာဒီဖုံဖုံအရှင်ပန်နီတာက Facebook မှာရေးလာတာကတော့
ဒေါန်ဆန်းစုကြည်ကိုအပြစ်သိမ့်မတင်ပါနဲ့နှစ်ပေါင်းများစွာကဖန်တီးထားခဲ့တဲ့ပြဿနာပေါင်းများစွာကိုသူ့လက်ထက်မှာဖြေရှင်းနေရတာပါတိုင်းပြည်ရဲ့ပြဿနာဟာနိုင်ငံသားတိုင်းနဲ့ဆိုင်ပါတယ်ဝိုင်းမီကူညီဖြေရှင်းပေးကြပါအစိုးရကိုပံ့ပိုးပေးကြပါအပြစ်တင်နေလို့ပြဿနာကပြီးသွားမှာမဟုတ်ပါဘူးကွန်မန့်လေးတွေကိုကြည့်ပြီးတော့စိတ်မကောင်းလို့ပါ
comment တွေအားလုံးလို့လို့ကအပြစ်တင်တဲ့ comment တွေကြီးပဲဖြစ်နေလို့ပါဆိုပြီးတော့ဒီသောရရှင်ဖုံဖုံပန္နိတရေးလာပါတယ်။အရှင်ပညာဒီပကတော့
မွတ်စလင်တွေဟာငြိမ်းချမ်းမှုမြန်နိုးတဲ့လူတွေဖြစ်ပါတယ်။အေးချမ်းစွာနေထိုင်စားတောက်လူတွေဖြစ်တယ်ဆိုတာယုံကြည်ပါတယ်။ဒါပေမဲ့အကျန်းဖက်လာတဲ့လူတွေကတော့အကျန်းဖက်သမားတွေပဲဖြစ်ပါတယ်။အဲ့ဒီအကျန်းဖက်သမားတွေကိုဖြိုခွင်းမှုအတွက်လည်းကျွန်တော်တို့ကထောက်ခံရမှာပါ။အကျန်းဖက်သမားတွေရှိတဲ့နိုင်ငံဟာဘယ်တော့မှမအေးချမ်းနိုင်ပါဘူး။ဒါကြောင့်အေးချမ်းစွာနေလို့တဲ့အတွက်အကျန်းဖက်သမားတွေအကျန်းဖက်လူရက်ကိုအားပေးတဲ့လူတွေကျွန်တော်တို့နိုင်ငံမှာအလို့မရှိပါဘူး။ဒါကြောင့်အေးချမ်းစွာနေလူတဲ့ကျွန်တော်တို့ပြည်သူတွေဟာတက်မတော်ဘက်မှာအသင့်ရှိပါတယ်။တရားဥပဒေစိုးမိုးရေးအတွက်အသင့်ရှိပါတယ်။
ဒ ဒါကတော့ထိုင်းနိုင်ငံချူလာတက်ကတူကလူမှုဘာသာရပ်များဌာနမှာပညာရှိပုနေတဲ့အရှင်ပညာဒီပသူရဲ့အမြင်ကိုရေးလာတာဖြစ်ပါလိမ့်ရှင်။သောရရှင်တွေကိုကြားဖြတ်ပြီးအနောက်တိုင်းဒေးလေးတစ်ပုဒ်နဲ့အခုဖြောပြပေးကြပါမယ်။နောက်ပိုင်းမှာတော့ဒီသတင်းပတ်အတွင်းမှာနောက်ထပ်လူပြောသူပြောအများဆုံးဖြစ်နေတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးသောရရှင်တွေရဲ့မှတ်ချက်တွေကိုဆက်ပြီးဖော်ပြပေးဖို့ရှိပါတယ်နော်။ဒီရတော့ Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းမှာနံပါတ်1ထိတ်ဆုံးကိုရောက်နေတဲ့သချင်းလေးနဲ့ဖျော်ဖြေပေးကြပါရစေ။ Closer ဆိုတဲ့သချင်းကိုအမေရိကက DJ 2ယောက်ဖြစ်တဲ့ The Chainsmokers အဖွဲ့ကဖန်တီးထားတာဖြစ်ပြီးတော့ American အဆိုတော့ Halsey ကလည်းပါဝင်ပြီးတော့အဖြစ်ဒီဆိုထားပေးတာပါ။ဒီသချင်းကဩဂုတ်လ20ရက်နေ့မှာစပြီးတော့ဒီနံပါတ်6အနေနဲ့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးတင်း100ဆင်းတဲ့ကိုဝင်လာပြီးတော့ September 3ရက်နေ့မှာတော့နံပါတ်6ကနေပြီးတော့နံပါတ်1နေရာကိုခုန်တက်သွားတဲ့သချင်းဖြစ်ပါတယ်။ဒီတစ်ပတ်မှာလည်းဒီသချင်းကနံပါတ်1နေရာမှာပဲရှိနေတာပါ။ Chain Smokers အဖွဲ့နဲ့ Healthy တည်ဆူထားတဲ့ Closer ဆိုတဲ့သချင်းကိုနားဆင်ခံစားကြည့်ပါအောင်နော
် It was nice to meet them, but I hope I never see them again. I know it breaks your heart. Moved to the city in a broke down car. And 4 years, no calls. Now you're looking pretty in a hotel bar. And I can't stop. No, I can't stop. So baby, pull me closer. Shoulder, pull the sheets right off the corner of the mattress that you stole from your roommate back in Boulder. We ain't ever getting older. You. I forget just why I left you. I was insane. Stay and play that Blink-182 song. That we beat to death in Tucson. Okay. I know it breaks your heart.
Chains for Gun and Healthy Effort ဒီဆိုထားတဲ့ Closer ဆိုတဲ့တခြင်းကိုနားဆင်ပေးကြရတာပါရှင်။သောရရှင်တွေအတွက်မြေတားဒေးလက်ဆောင်ဖြစ်နေမြန်မာတခြင်းလေးတစ်ပုဒ်နောက်ပိုင်းမှာထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်နော်။အခုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာလူတွေအထူးစိတ်ဝင်စားခဲ့ပြီးတော့တော်တော်လေးလေးဝေဖန်တဲ့နေထွက်ပေါ်လာတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့ကျွန်မဆက်ပြီးတော့ဖော်ပြပေးချင်ပါတယ်။ဒီသတင်းကတော့ပြည်ဦးဝင်စစ်တပ်ကသူကចောင်းသားလေးတဦးအချင်းချင်းထိုးကျိတ်ခံရလို့သေဆုံးသွားတဲ့သတင်းဖြစ်ပါတယ်။စစ်တပ်ကသူဒုတိယနဲ့ចောင်းသားဘူလောင်အောင်ညင်ညီဇော်ကိုနောက်ဆုံးနဲ့ចောင်းသားဖြစ်တဲ့ဇွဲမှန်အောင်ကအော်တိုဘာလ9ရက်နေ့မှာထိုးကျိတ်ပြီးတော့ဆုံးမတယ်ဆိုပြီးတော့အဲဒီထိုးကျိတ်ဆုံးမတဲ့နေရာမှာပဲလက်လွန်ပြီးတော့သေဆုံးသွားခဲ့လို့ဒါကိုဝေဖန်မှုတွေတော်တော်များများထွက်ပေါ်လာတာပါ။မြန်မာစစ်ထောက်လှမ်းရေးအရာရှိဟောင်းပုံမှုအောင်လင်းထုတ်ကတော့စစ်တပ်ကစိုးចောင်းသားအချင်းချင်းကြောင့်မှာထိုးကျိတ်တာအချင်းချင်းနှင်းပန်းနှိပ်စက်တာည10နာရီနောက်ပိုင်းကိုရွေးကိုယ်တာကိစ္စတွေခိုင်းစေတာအဖြစ်ပေးတာလောက်ခွင့်မရှိဘူးလို့2016ခုနှစ်အစောပိုင်းမှာအမိန့်ထုတ်ပြန်ထားတဲ့ကြားကအခုလိုမျိုးအသက်သေးတဲ့အထိဖြစ်ရတာဟာတပ်မတော်တွေမှစီကံထိမ့်သိမ့်မှုတဖြည်းဖြည်းယိုယွင်းလာတာကိုပြသနေတယ်လို့သုံးသပ်သွားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာတုံ့ပြန်ရေးသားလာကြတဲ့ထင်မှာတော့တိန်ရင်ဆိုတဲ့သောရရှင်က
စစ်တပ်အုပ်ချုပ်တာက change of command single အုပ်ချုပ်တာကိုလက်ခံပါတယ်မထောင်သားတွေကိုဘာကြောင့် physically ကိုထိလက်ရောက်ကျူးလွန်ရလဲဆိုတာကတော့ခွင့်လွှတ်စရာမရှိပါဘူးအနိုင်ကျင့်တာလို့မြင်ပါတယ
်ကိုထိလက်ရောက်ကျူးလွန်တာဟာအနိုင်ကျင့်တာပါပဲလို့သူကပြောတဲ့အချိန်မှာနိုင်လင်းဆိုတဲ့နောက်ထပ် Facebook account ပိုင်ရှင်ကလည်းမတရားတဲ့အမိန့်ဆိုရင်စစ်တပ်ထံမှာလဲလိုက်နာစရာမလိုပါဘူးလို့အခုလိုရေးလာပါတယ်
အမှန်တော့တက်မတော်မှာတရားတဲ့အမိန့်ကိုနာခံရမယ်မတရားတဲ့အမိန့်ဆိုရင်လိုက်နာစရာမလိုဘူးဆိုတော့မူပေါင်းအစင်အလာလှုပ်ထားတင်ပါတယ်ဒါပေမဲ့အာနာရှင်အဆက်ဆက်မှာတရားဥပဒေဆိုတာသူတို့လိုလိုလှုပ်သုံးနေတော့ဒီမူပေါင်းကစာအုပ်ထဲမှာပဲရှိပါတော့တယ်ဒီတော့အာနာရှင်ရဲ့လက်အောက်ခံအာနာရှင်လေးတွေကလည်းမူမရှိတော့ဘူးပေါ့ဗျာပေးထားတဲ့လှုပ်ပိုင်ခွင့်ပေါ်မှာကိုယ်ခံစားချက်နဲ့ရှင်းပြီးတော့လုပ်နေကြတာပါဘာမှမဖြစ်တော့ဘာပြဿနာမှမရှိဘူးပေါ့အခုလိုသတင်းလဲပြန်သွားရောထောင်ကျခံရမှာပေါ့ဗျာ
မေရာဂျိတ်ဆိုတဲ့နောက်ထပ်သောရရှင်ကသူတို့စစ်သားအချင်းချင်းတောင်ဒီလောက်လုံးမှတော့ပြည်သူလူထုဆိုရင်တော့မတွေးဝင့်စရာပဲเนาะဆိုပြီးရေးလာပါတယ် Tiger Rose ဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကလည်း Senior Junior ဆိုတာလက်ခံပါတယ်စစ်တပ်တဲ့ဝင်နေဆိုရင်ကိုယ်တိုင်းပြည်ကိုထိပါဆော်ကားတဲ့ရန်သူတွေကိုပဲတိုက်ရမှာပါတဲ့အချင်းချင်းကြီးနိုင်ငံချင်းနှိပ်စက်တာစစ်တပ်ပါလားဆိုရမေးခွန်းထုတ်ထားပါတယ်ဒီမှာမောင်တွင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည
်းဒီလိုသာဖြစ်နေရင်နောက်ဆိုမိဘတွေကဘယ်လိုလုပ်ဒီနေရာကိုလွှတ်ချင်တော့မှလဲကလေးတွေကိုယ်တိုင်လည်းတင်နန်းတက်ဖို့ကြောက်လာမှာပဲကျွန်တော်ငငယ်ဆယ်နှစ်အောင်ငါစားကဖြေဘူးတယ်အဲ့ဒီတွေကအမေကသဘောမတူဘူးဇွတ်ဖြေခဲ့တာပါမပါတော့အမေကဝမ်းတာတယ်ဘွေးရတော့လည်းဖြေသေးတယ်အမေကတော့အစင်ကန့်ွက်ပါတယ်ကိုလည်းမပါပါဘူးအခုလိုဒီသတင်းတွေထွက်လာခဲ့ရင်မိဘကပိုးပြီးတော့သဘောဘယ်တူပါမလဲကိုယ်လေးဝင်ဖြေမှာမဟုတ်ပါဘူး။ဒါကြောင့်အစင်ဆက်မပြတ်ဖို့အတွက်ဒီလိုအဖြစ်မျိုးတွေမဖြစ်အောင်ထိန်းသိမ်းရပါလိမ့်မယ်
။ဒါမျိုးတွေမဖြစ်အောင်ထိန်းသိမ်းဖို့လိုပါတယ်ဆိုပြီးပြောလာတဲ့အချိန်မှာ OK Kitchen ဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့
ပညာတတ်တွေပဲတက်လို့ရတဲ့ဗမာဘူသင်တန်းကျောင်းပါတော့ဗမာအချင်းချင်းဒီလောက်ဘူကြအနိုင်ကျင့်နေတဲ့အချင်းတွေတိုင်းရင်းသားဒေသတွေမှာဘူကြအနိုင်ကျင့်နှိပ်စက်ညှဉ်းပန်းတပ်ဖြတ်မှုတွေပြောရရင်စာဖွဲ့လို့ကိုယ်တော်များမဟုတ်တော့ပါဘူး။အောက်ဗမာပြည်သားတွေတိုင်းရင်းသားဒေသမှာလူရဲတပ်ဖြတ်ဓားတိုက်မရင်းချင်းမှုအဆရှိတဲ့လူခွင့်ရချုပ်ပါမှုကိုပြောရရင်မဟုတ်တာဆဆွဲတဲ့ဝါရဖြန့်နေဆိုပြီးဗမာစစ်တပ်ကအမြဲကိုညှဉ်းဆုပ်ပယ်ချခဲ့တယ်။အခုလက်တွေ့သိပြီမလား
။အခုတော့လက်တွေ့သိပြီမဟုတ်ပါလားဆိုပြီးတော့ဒီကချင်ကသောရရှင် Facebook မှာမေးလာပါတယ်ရှင်။အငိမ့်သားစစ်တီဆိုပြီးတော့ရေးလာတဲ့ Facebook အကောင့်ပိုင်ရှင်ကတော့ဒီကိစ္စကိုကိုယ်တိုင်ထုတ်ကြိတ်လိုက်တဲ့သူတွေမကဘဲနဲ့သူတို့ကိုအုပ်ချုပ်နေတဲ့အရာရှိတွေကအေးအေးယူသင့်ပါတယ်ဆိုပြီးတော့ရေးလာပါတယ်
။လက်အောက်ငယ်သားအသက်သေးသည့်အထိထိုးကြိတ်ခြင်းကိုပြုလုပ်သည်ဘိုးလောင်းအပြင်၎င်းနှင့်တာဝန်ကျသောနှီးပြတွေကိုပါပြင်းပြင်းထန်ထန်အရေးယူသင့်ပါသည
်ဟုတ်ကဲ့နိုင်ငံတကာမှာတော့ဒီလိုမျိုးလက်အောင်ငယ်သားတစ်ခုခုအဖြစ်ကျူးလွန်တဲ့အခါမှာထိတ်ကအရာရှိကနေပြီးတော့တာဝန်အလုံးစုံယူပြီးတော့သူကိုယ်တိုင်မှာအလုပ်ကနေပြီးတော့ထွက်ရတဲ့တာဝန်ကားတွေမကြကနာဖြစ်ပေါ်တတ်တာတွေ့ရပါတယ်ရှင်ဝင်းမင်းဆိုတဲ့သောရရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့သုံးသပ်ထားတာလဲကြည်ပါအောင်နော
်စစ်ပညာဆိုတာအထက်ကလက်ညှိုးထိုးခိုင်းလိုက်တာကိုခွေးတကောင်လိုလိုက်လုတာကိုမခေါ်ဘူးစစ်ပညာဆိုတာတနတ်ပညာကိုခေါ်တာမဟုတ်ဘူး Google မှာ the art of war လို့ရိုက်ရှာပြီးဖတ်ကြည့်ရင်စစ်ပညာကြောင့်တိမိခေါမိသိနိုင်မယ်စစ်ပညာမှာအတွေးခေါ်အကြောင်းအကျိုးအမျိုးအမြင်ဆက်ဆက်မှုတွေအများကြီးပါတယ်စိတ်ဝင်စားဖို့အရန်ကောင်းတယ်စစ်ထဲဝင်ရင်ပင်ပန်းမယ်ဆင်းရဲမယ်လို့ချင်းချောက်နေတာတွေလည်းမဟုတ်သေးဘူးအဲ့လိုပြောနေတဲ့လူတွေသနာဖို့ကောင်းတယ်အခြေခံစစ်ပညာသဘောအရခန္ဓာကိုယ်ကြံ့ခိုင်အောင်လေ့ကျင့်ရတာတွေရှိတယ်အဲ့ဒီအတွက်ပင်ပန်းတာတွေရှိမယ်စစ်တပ်ဟာပြည်သူနဲ့တသားတည်းရှိရမယ်ဆိုတာမဟုတ်ဘူးပြည်သူကသာစစ်တပ်ရဲ့အထက်မှာရှိရမယ်။အဲဒီလိုပြည်သူသားအမိပြည်သူသားအဖားဆိုတဲ့အနေထားမျိုးကသာစစ်တပ်ရဲ့နေရာမှန်ကိုပေါ်ပြနေတာပါ
။ဒါကတော့စစ်တပ်ကတော့နောက်ဆုံးနဲ့ចောင်းသားကနေပြီးတော့အဖြစ်ပေးတယ်ဆိုပြီးတော့ဒုတိယနဲ့ចောင်းသားကိုထိုးကျိတ်ပြီးတော့လက်လွန်ပြီးတော့တည်ဆုံသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်နေသူတို့ရဲ့အမြင်တွေကိုထုတ်ဖော်ပြီးတော့ရေးလာကြတာပါ။အခုတော့မြန်မာဒေသသောရရှင်နေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖျော်ဖြေပေးကြပါရနော်။ဆောင်းလိုက်ရေးတံပြီးတော့ဇဝင်းထုတ်သီဆိုထားတဲ့လူဆိုတဲ့တခြင်းလေးကိုသရရှင်နေအာလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင
Say, do 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 do.
ဆောင်းလိုက်ရေးဆက်ပြီးတော့ဇော်ဝင်းထွတ်တည်ဆွထားတဲ့လူဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့
bemis.voanews.com စပါတယ်ဖီယိုကိုလည်းစာရေးကြပါအောင်နော်တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေရှင်သမုံတင်ကရောက်သွားရောတရားမသတိမရဘူးဘသူမှမရှိကြဘူးလူတွေလူတွေခဏတာဘဝကကြီးကိုကျိစိတ်တော့ဝဲရင်နဲ့ပဲနေဝင်မောချုံသွားကြတယ်
ဒါကတော့မြန်မာပြည်ကပေးစာကဏ္ဍဖြစ်ပါတယ်မအီတာနာကျော်စီစဉ်တင်ဆက်ပေးခဲ့တာပါအခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးတက်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်ရခိုင်ပြည်နယ်ကအကြမ်းဖက်မှုပြဿနာကိုဘယ်လိုဖြေရှင်းကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်နားဆင်ကြကြပါခင်ဗျာအစိုးရတာဝန် ယ်မှာအကြမ်းဖက်မှုကြီးတစ်ခုပေါ်ပေါက်ခဲ့ပြန်ပါပြီ။ထူးခြားချက်အနေနဲ့ဒီလိုချိန်ပေါ်ပေါက်နေတဲ့အကြမ်းဖက်မှုဟာဘာသာရေးလူမျိုးရေးအပေါ်အခြေခံတာမျိုးမဟုတ်ပဲတည်ဆဲအစိုးရတဲ့ကိုအကြမ်းဖက်ပုံကံတိုက်ခိုက်တဲ့ပုံစံမျိုးနဲ့ပေါ်ပေါက်ခဲ့တာဖြစ်ပါတယ်။နောက်တစ်ချိန်သမိုင်းဆံမျက်နှာတွေမှာရခိုင်ပြည်နယ်ကဘင်္ဂလီရိုဟင်ဂျာတွေရဲ့ပုံကံမှုလို့ရေးသားကြမဲ့အခုဖြစ်စဉ်မှာအစိုးရနဲ့တပ်မတော်ဘက်ကတော့ပုံကံသူတွေကိုဖော်ထုတ်နှိမ်နှင်းအရေးယူနိုင်ရေးပုံကံမှုပြဿနာကိုဘာသာရေးလူမျိုးရေးပြဿနာအဖြစ်ပြောင်းလဲမသွားအောင်တားဆီးရေးနည်းမျိုးပြန်လည်တည်ငြိမ်မှုရလာစေရေးစတာတွေကိုစစ်အင်အားစည်းရုံးရေးအင်အားအသုံးပြုပြီးဆောင်ရွက်နေကြပြီဖြစ်ပါတယ်ဒီကြမ်းဖက်မှုပြဿနာဘယ်လိုပေါ်ပေါက်လာသလဲပြဿနာကိုဘယ်လိုဖြေရှင်းသင့်သလဲရခိုင်ပြည်နယ်ထဲမှာအေးချမ်းတည်ငြိမ်မှုကိုရောတည်ဆောက်လို့ရနိုင်ပါဦးမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ဖြစ်စဉ်အချင်းကိုပြန်ပြောရရင်ပြီးခဲ့တဲ့အောက်တိုဘာလ9ရက်မနေ့ပိုင်းရခိုင်ပြည်နယ်မောင်းတော့ခရိုင်တွေကနေကြားဆောင်ရဲတပ်ဖွဲ့ကင်းစခန်း3ခုတပြိုင်နက်တည်းဝင်ရောက်တိုက်ခိုက်ခံရတာနဲ့အစပြုပါတယ်။အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေမှာရဲတပ်ဖွဲ့ဝင်9ယောက်ကြာဆုံး9ယောက်ဒဏ်ရာရ1ယောက်ပျောက်ဆုံးပါတယ်။လက်နက်ငယ်အလက်100ကျော်နဲ့ကြီးစံအတောက်2000ကျော်ဆုံးရှုံးခဲ့ပါတယ်။အကြမ်းဖက်သမားတွေဘက်က6ယောက်သေဆုံးပြီး2ယောက်ကိုအရှင်ဖမ်းဆီးရမိပါတယ်။ဒီကိန်းကနန်းကိုကြည့်ရင်ကြီးမားတဲ့အကြမ်းဖက်တိုက်ခိုက်မှုလို့ခေါ်နိုင်ပါတယ်။အဲ့ဒီလိုရခိုင်ပြည်နယ်တွေကအကြမ်းဖက်တိုက်ခိုက်မှုဖြစ်ဖြစ်ချင်းနေမှာကိုပဲဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးအစိုးရအဖွဲ့အရေးပေါ်အစည်းအဝေးလုပ်ပါတယ်။အဲ့ဒီအစည်းအဝေးမှာဒေါအောင်ဆန်းစုကြည်ကအကြမ်းဖက်သမားတွေကိုနှိမ်နင်းရမှာတရားဥပဒေအတိုင်းဆောင်ရွက်ဖို့ညွှန်ကြားပါတယ်။အဓိပ္ပာယ်ကတော့သူကအကြမ်းဖက်လို့ကိုကပြန်ပြီးအကြမ်းဖက်ရတယ်ဆိုတာမျိုးဥပဒေမဲ့တရားလက်လွန်မတုတ်ပြန်ပြီးဖို့တတိပေးတာပါ။အဲ့ဒီနောက်ညဘက်မှာပဲသတင်းစာရှင်းလင်းပွဲလုပ်ပြီးပြည်သူတွေကိုရောနိုင်ငံတကာမိသားစုတွေကိုပါအတိပေးပါတယ်ဖြစ်စဉ်စဖြစ်ဖြစ်ချင်းမှာကိုပဲအကြမ်းဖက်သမားတွေကိုနှိမ်နှင်းဖို့ဆုံရှုံသွားတဲ့လက်နက်တွေပြန်ရဖို့နဲ့နေမြေတည်ငြိမ်အေးချမ်းဖို့တက်မတော်ကအကောင့်ထဲပေါ်ဆောင်ရွက်ပါတယ်အစိုးရဘက်ကတော့ပြန်ကြားရေးဝန်ကြီးကိုဦးဆောင်စေပြီးအခြားဝန်ကြီးဒုဝန်ကြီးတွေပါပါတဲ့အဖွဲ့နဲ့အတူရခိုင်ပြည်နယ်ကိုဆစ်လွတ်ပါတယ်ရခိုင်ပြည်နယ်မှာနေထိုင်သူတွေဖြစ်ရမှန်ကိုသိရှိဖို့နဲ့ပြဿနာကိုဘာသာရေးလူမျိုးရေးစံနဲ့ပဋိပက္ခအသွင်ပြောင်းမသွားအောင်အချိန်မီတားဆီးနိုင်ဖို့ပါနေပြည်တော်မှာလည်းနိုင်ငံတိုင်းဝန်ကြီးဌာနတာဝန်ရှိသူတွေဟာဘင်္ဂလားဒေ့ရှ်တန်ယုံတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးအခြေအနေတွေရှင်းပြမြန်မာနိုင်ငံကဒီပြဿနာကိုဖြေရှင်းရမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကူအညီပေးဖို့ဆွေးနွေးညှိနှိုင်းပါတယ
်ပြောရရင်ခုဒီချိန်အကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်စဉ်အတွင်းအစိုးရနဲ့တပ်မတော်ဘက်ကလုတ်ကင်ဆောင်ရွက်ပုံတွေဟာစနစ်ကျပြီးကောင်းမွန်တာတွေ့ရပါတယ်။အရင်စစ်အစိုးရလက်ထက်တွေတုန်းကတော့ အခုလိုပြဿနာကြုံရခြင်းအင်အားအလွန်ကျုံတုံးပြီးတုံးပြန်တာဒံပြန်အကျန်းဖက်တာတွေကြောင့်ရခိုင်ပြည်နယ်ဘက်ကမူဆလင်တွေတစ်ဖက်နိုင်ငံနဲ့အလုံးရင်းနဲ့ဝင်ပြေးတဲ့ပြဿနာမျိုးကြုံခဲ့ရဘူးသလိုပြဿနာတွေလည်းပုံမူရှုပ်ထွေးတဲ့အခြေအနေရောက်ခဲ့ဘူးပါတယ်ဖြစ်စဉ်နဲ့ပတ်သက်ပြီးပြန်သုံးသပ်ကြည့်ရင်အကျန်းဖက်တိုက်ခိုက်သူတွေဟာလက်နဲ့အပြည့်စုံတတ်ဆင်ထားတဲ့ရဲတပ်ဖွဲ့လိုမျိုးကိုဓာတ်လှန်ဂျင်ဂလိတွေလိုအိမ်လုံးလက်နက်တွေကိုပဲအသုံးပြုပြီးအရဲစွန်းတိုက်ခိုက်ခဲ့တာကိုကြည့်ခြင်းအဖြစ်ပြင်ပနိုင်ငံတကာရဲ့ဆွဲဖက်မှုကူညီထောက်ပံ့မှုဘာတစ်ခုမှရှိမနေဘူးဆိုတာပေါ်လွင်ပါတယ်ဒါတီဆဲအစိုးရကိုအကြမ်းဖက်ပုံကံတိုက်ခိုက်မှုတစ်ခုပါပဲပုံကံမှုဖြစ်လာရတဲ့အကြောင်းရင်းကလည်းအမျိုးမျိုးရှိနိုင်ပါတယ်ဖိနှိပ်မှုတွေရှိပြီးမခံမရနိုင်ဖြစ်လို့ဒါမှမဟုတ်သွေးထိုးလုံးစုံမှုရှိလို့စသဖြင့်ပါ
တကယ်တော့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းကြားကနေအခုလိုပြဿနာမျိုးပေါ်ပေါက်လာနိုင်နေဆိုတာနိုင်ငံရေးသူတွေတချို့နဲ့နိုင်ငံရေးအကြက်ကတချို့ခံမှန်းပြောဆိုနေကြတာကြားပါပြီ။ရခိုင်ပြည်နယ်တဲကဒီမွတ်စလင်အတိုင်းဝိုင်းဟာနေရာချင်းချင်းလေးထဲမှာကြောင်ပိတ်ထားသလိုဖြစ်နေတာစီးရဲတာပညာမဲ့တာစဉ်စားဆင်ခြင်ဉဏ်အားနည်းတာမြမလူမှုအတိုင်းဝိုင်းနဲ့အဆက်အသွယ်မရှိသလောက်ဖြစ်တာဒေသထဲမှာလူမျိုးရေးဘာသာရေးမုန်တိမှုတွေလွှမ်းမိုးနေတာစတဲ့အချက်တွေကြောင့်တနည်းနည်းအခုလိုပြဿနာမျိုးပေါ်ပေါက်လာနိုင်တယ်ဆိုပြီးကြိုတင်သုံးသပ်ပြောဆိုခဲ့ကြတာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်အကြမ်းဖက်တိုက်ခိုက်မှုကတော့ဖြစ်သွားပါပြီ။အမေရိကန်လိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလိုမျိုးကမြန်မာအစိုးရနဲ့တက်မတော်ရဲ့လက်ရှိလုပ်ကိုင်ဆောင်ရွက်နေပုံတွေကိုထောက်ခံအားပေးကြပါတယ်။တပြိုင်တည်းပြဿနာရဲ့မူရင်းစစ်မြစ်ကိုဖော်ထုတ်ဖြေရှာဖြေရှင်းဖို့ကိုလည်းတိုက်တွန်းနေကြပါတယ်။အခုပြဿနာမှာအကြမ်းဖက်သမားတွေကိုနှိမ်နှင်းလိုက်ရုံလက်နက်တွေပြန်လည်သိမ်းဆီးလိုက်ရုံနဲ့ပြီးမသွားပါဘူး။မူရင်းပြဿနာဇင်းမြစ်ကိုရှာဖွေဖော်ထုတ်ပြီးဖြေရှင်းပေးဖို့လိုအပ်နေပါတယ်။တကယ်တော့ပြဿနာတွေကိုအခုလိုအကြမ်းဖက်နည်းနဲ့ဖြေရှင်းဖို့ကြိုးစားတဲ့အကြမ်းဖက်သမားတွေအလွန်မှားယွင်းပါတယ်။တိုင်းပြည်မှာဒေါံဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လာပြီးရခိုင်ပြည်နယ်ကပြဿနာတွေကိုအကောင်းဆုံးဖြစ်အောင်ဖြေရှင်းဖို့ကြိုးစားနေခြင်းအခုလိုအကြမ်းဖက်မှုလုပ်ခဲ့ကြလို့ပါပဲ။
ဒီအတွက်ကျမ်းဘင်္ဂလီရိုဟင်ဂျာမွတ်စလင်အတိုင်းဝဲဟာအခုကျမ်းဖက်သမားတွေနဲ့အကျမ်းဖက်လောက်ရကိုဆန့်ကျင်ပြီးဒေါံဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ကအကောင့်ထဲပေါ်နေတဲ့လုပ်ငန်းစဉ်တွေမှာပူးပေါင်းပါဝင်မှုလိုပါတယ်။အလားတူရခိုင်တိုင်းသားတွေနဲ့တပ်မတော်ဘက်ကလည်းအကျမ်းဖက်မှုပြဿနာတစ်ခုတည်းကိုမကြည့်ပဲအကျမ်းဖက်မှုပြဿနာဖြစ်ပွားရာဇင်းမြစ်ကိုနားလည်သဘောပေါက်အောင်ကြည့်ပြီးဒေါံဆန်းစုကြည်ဦးဆောင်ကောင်ထဲပေါ်နေတဲ့ရခိုင်ပြည်နယ်ဆိုင်ရာလုပ်ငန်းစဉ်တွေမှာအပြည့်အဝပူးပေါင်းဆောင်ရွက်သင့်ပါတယ်။ဒါမှသာအကျမ်းဖက်မှုတွေမုံနီမှုတွေချုပ်ငိမ့်တဲ့အေးချမ်းသာယာဖွံ့ဖြိုးတိုးတက်တဲ့ရခိုင်ပြည်နယ်ကိုမျှော်မှန်းနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။တရင်းသာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။မက်ခင်ဖြူထွေးနဲ့ကိုငင်းချန်တို့ကရှာဖွေစူးစီးတင်ပြထားတာဖြစ်ပါတယ်။နားဆင်ကြပါခင်ဗျာ။
ဒိမတ်နိုင်ငံကိုပင်ဟေဂင်မြို့တော်ကတလိမ့်ဆန်ယုံမှာရှားပါတလိမ့်ဆန်တစ်မျိုးဖြစ်တဲ့အိုကပီတစ်ကလအုံမျိုးတစ်ကောင်မွေးဖွားလာတဲ့အတွက်ဝမ်းသာနေကြပါတယ်။အဲ့ဒီအကောင်လေးကလူတွေစီမံဖန်တီးထားတဲ့လောင်အိမ်ထဲမှာမွေးလာတဲ့အတွက်လည်းဒီရှားပါမျိုးစိတ်ဆက်လက်ရှင်သန်ရေးအတွက်မျှော်လင့်ချက်တွေရှိလာနေပါပြီ။အိုကပီတစ်ကလအုံမျိုးလေးဟာမြင်းကြားနဲ့မြီးဆက်ထားတဲ့ပုံစံရှိပြီးတော့ခြေထောက်လေးဘက်မှာမြင်းကြားလိုမျိုးအဖြူနဲ့မဲအရောင်အစင်းကြားတွေရှိပြီးတော့ခန္ဓာကိုယ်ကတော့အညိုရောင်အမွှေးဖုံးလွှမ်းထားပါတယ်။နှစ်90အတွင်းပထမဦးဆုံးတလိမ့်ဆန်ယုံမှာမွေးဖွားခဲ့တဲ့အိုကပီလေးဖြစ်ပါတယ်။ဒီရှားပါတတဝါတွေကိုကွန်ဂိုသမရနိုင်ငံအရှေ့မြောက်ပိုင်းကတောနက်ကြီးတွေထဲမှာတွေ့နိုင်ပြီးတော့အကောင်သောင်းလောက်ကျန်အောင်မယ်လို့ခန့်မှန်းထားပါတယ်။အခုမွေးဖွားလာတဲ့အိုကပီလေးရဲ့နာမည်ကိုမပေးရသေးပေမဲ့တလိမ့်ဆန်ယုံရဲ့စီကန်းတွေအရနေရဒေသတမိုင်းကျောင်းနဲ့ဆက်ဆက်တဲ့နာမည်တစ်ခုတော့ဖြစ်မှာပါခင်ဗျာ။
အမေရိကန်ပြည်အောင်စုမှာတော့အသုံးမလိုတော့တဲ့မိပြတိုက်တွေကိုအလကားနီးပါးဖွဲ့ယူနိုင်ပါပြီ။အသုံးမပြုတော့တဲ့မိပြတိုက်အဆောက်အုံတွေကိုထိမ့်သိမ်းစောက်ရှောက်မယ်ဆိုရင်တော့အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ကမိပြတိုက်120လောက်ကိုအခမဲ့ပေးနေပါတယ်။အမေရိကန်ပြည်အောင်စုရဲ့ရေကန်ကြီးတွေနားမှာစောက်လုပ်ထားတဲ့မိပြတိုက်100လောက်ကို2000ခုနှစ်လောက်ကစပြီးတော့လေးလံတင်အခမဲ့ပေးဝေးနေတာပါ။တချို့တွေကိုတော့ထိမ့်သိမ်းခြင်းနဲ့ပရိတ်အဖွဲ့တွေကိုပေးပစ်တာဖြစ်ပြီးအဲ့ဒီမိပြတိုက်တွေဟာပြတိုက်တွေဖြစ်လာပါတယ်။တချို့မိပြားလိုက်တွေဟာပြုပြင်ဆဲဖြစ်ပြီးတော့ပြုပြင်စရိတ်ဟာဒေါ်လာ2000ကျော်အပိုထက်ပြီးတော့ကုန်ကြမယ်လို့လည်းခန့်မှန်းထားပါတယ်။မိပြားလိုက်တွေဟာအပြင်မှာတော့စိတ်ကူးတွေကတော့ကြပြမဆန်းတယ်လို့ပြုပြင်ရတဲ့အလုပ်ကလည်းဝေးကွာလှတဲ့နေရာတွေဖြစ်တဲ့အတွက်ကြောင့်အခက်အခဲတွေရှိပါတယ်။ဒီလိုအခက်အခဲတွေရှိပေမဲ့လည်းမိပြားလိုက်ဝါသနာအိုးတွေအတွက်ကတော့တန်ဖိုးရှိနေသေးပါရှင်။
အင်ဒိုနီးရှားနိုင်ငံမှာတော့ကိုယ်ပုံသူကိုသုံးပတ်မြင် 3D ရုပ်လုံးရုပ်ကြွအဖြစ်ဖန်တီးနေကြပါတယ် 3D ပရင်တာတွေခေတ်စားလာတဲ့အညအခုလို 3D သုံးပတ်မြင်ရုပ်ကြွအရုပ်တွေဖန်တီးဖို့လည်းလွယ်ကူလာတာပါ Sugar Cube လို့ခေါ်တဲ့ဓာတ်ပုံစတူဒီယိုထဲမှာကင်မရာပေါင်း85လုံးတက်ဆင်ထားပြီးတော့စက္ကန့်ပိုင်းအတွင်းအသေးစိတ်သုံးပတ်မြင်ဓာတ်ပုံတွေကိုဖန်ယူနိုင်တာပါအဲ့ဒီပုံတွေကိုရုပ်လုံးမထုတ်ခင်မှာသူတို့ရဲ့ပုံတွေကိုပိန်အောင်လုပ်မလားပိုပြီးခွန်အားရှိအောင်လုပ်မလားဆိုတာကိုပြုပြင်လို့ရပါတယ်အဲ့ဒီနောက်မှာတော့ရုပ်လုံးကြွရုပ်ထုအဖြစ်ဖန်တီးကြတာပါအဲ့ဒီဓာတ်ပုံစတူဒီယိုရဲ့ဝင်ငွေဟာတစ်လကိုဒေါ်လာ9400လောက်ရှိပါတယ်အရုပ်တရုပ်ရဲ့တန်ဖိုးကတော့အရွယ်အစားပေါ်မူတည်ပြီးဒေါ်လာ190ကနေ1500အထိအမျိုးမျိုးရှိပါတယ်ကြာချိန်ကတော့နှစ်ပတ်ကနေ5ပတ်လောက်အထိကြာပြီးတော့သုံးပတ်မြင်ရုပ်ထုတွေဟာ90ရာခိုင်နှုန်းခန့်တူပါတယ်ခင်ဗျာ
ယူရနိုင်ငံမှာရဲဝင်များတဦးဟာပြည်သူလူထုရဲ့ထောက်ခံမှုပိုပြီးတော့ရအောင် rap ပချင်းတွေနဲ့ break dance တွေကပြီးတော့ဒီလိုမျိုးတာဝန်ထမ်းဆောင်တာဟာအများပြည်သူအကျိုးရှိတဲ့အကြောင်းပြောဆိုနေပါတယ်။အိုဂျိုးလို့လည်းလူသိများတဲ့စစ်စေးရီမူဆမ်မြူအယ်အိုဂျိုးပြူရာဟာ physically fit ခန္ဓာကိုယ်ကျန်းမာတန်ဆွမ်းပါတယ်ဆိုတဲ့သချင်းကိုဆိုပြီးတော့နာမည်ကြီးသွားခဲ့တာပါ။တချို့ရဲရရှိတွေကလည်းအခုလိုသချင်းဆိုနေမဲ့အစားတရားဥပဒေစိုးမိုးရေးရအောင်အာရုံစိုက်တဲ့လို့ပြောပါတယ်။ဒီတချင်းဗီဒီယိုထဲမှာလက်နဲ့အပြည့်စုံတက်ဆင်ထားတဲ့ရဲတွေဟာပြည်သူတွေရဲ့အကူအညီနဲ့ပြန်ပေးဆွဲမှုတွေကိုဖော်ထုတ်နိုင်ခဲ့တဲ့အကြောင်းရိုက်ကူးဖန်တီးထားတာပါဒီဗီဒီယိုဖန်တီးမှုဟာဒေါ်လာ1500လောက်ကုန်ကျခဲ့ပြီးတော့ OJ ကလည်းသူ့ကိုယ်ပိုင်ပတ်စံဒေါ်လာ600လောက်စိုက်ထုတ်ထားပါတယ်တချင်းဗီဒီယိုထဲမှာသမရနဲ့ရဲချုပ်ကိုအထူးကျေးဇူးတင်တဲ့အကြောင်းဖော်ပြထားပြီးတော့သူတို့စီကခွင့်ပြုချက်ရဖို့အခက်အခဲနည်းနည်းတော့ရှိခဲ့ပါတယ်ဝေဖန်သူတွေကတော့အခွန်ထမ်းပြည်သူတွေရဲ့ပိုက်ဆံကိုဖြုံးတီးတာပဲဖြစ်ပြီးတရားဥပဒေစိုးမိုးရေးကိုပဲအာရုံစိုက်လုပ်တင်တယ်လို့ပြောဆိုနေပါတယ်ရှင
်။ဒါကတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကနေတင်းနာနေမယ့်နှစ်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်VOA American တန်ကနေအခုထုတ်လွှင့်ပေးနေတဲ့တင်းလာနေ့မနက်ဖက်တနားရီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24ဒီဂရီကနေပြီးတော့ပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့တင်းလာနေ့မနက်ဖက်အစီအစဉ်လေးမကြခင်မှာပြီးဆုံးတော့မှာပါအခုတော့ကြန့်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကအကြီးညာပေးပါလိမ့်မယ်ခင်ဗျာ
စီးရီးယားမှာလူခွင့်ချိုးဖောက်မှုတွေတနေ့တခြားတိုးလာနေချိန်မှာပဲအပြစ်ခတ်ရက်ဆက်ဖို့ထပ်မံချိုးဖောက်ချက်တွေအများမထင်ဖြစ်နေတဲ့အပေါ်စိတ်ပြက်လာတော့မို့စီးရီးယားသမ္မတဘက်ရှယ်အယ်အဆက်နဲ့သူ့ကိုပံ့ပိုးပေးနေသူတွေအတွက်နောက်ထပ်အရေးယူတန်ခတ်မှုတွေတိုးချဖို့စဉ်းစားနေတယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။တနင်္လာနေ့လန်ဒန်မှာ Britain ပြင်သစ်နဲ့ Germany နိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံပြီးမှအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကတန်တမန်နီလန်အရာလုံနိုင်တဲ့နေ့တွေရှိတယ်မို့ဒီလီနီလန်နဲ့ပဲဆက်ပြီးလုပ်နေကြတယ်လို့ပြောဆိုခဲ့ပါတယ်။အီရန်နိုင်ငံမူဆိုးမျိုးကို IS စစ်သွေးကြွတွေလက်ကနေလွတ်မြောက်အောင်အတွက်ထိုးစစ်ဆင်တိုက်ခိုက်မှုတွေလုပ်တော့မှာဖြစ်ကြောင်းအီရန်လေးတပ်ကသတိပေးစာထောင်ပေါင်းများစွာကိုမူဆိုးမျိုးပေါ်မှာကျဲချခဲ့ပါတယ်။ဘယ်ချိန်မှာအလုံးရင်းနဲ့ဝင်တိုက်မယ်ဆိုတာမသိတဲ့အတွက်ဇဝေဇဝါဖြစ်နေကြချိန်မှာပဲအီရန်နဲ့ကတ်တပ်ဖွဲ့တွေရဲ့လက်နက်ကြီးတွေနဲ့ပစ်ခတ်တမ်းတွေချခဲ့ပြီးနိုင်ရဲ့တော်ကြာစနေနေ့နှောင်းပိုင်းမှာဒီကြေညာချက်စာရွက်တွေကိုကျဲချခဲ့တာဖြစ်ပါတယ်။Republican သမ္မတလောင်း Donald Trump ကရွေးကောက်ပွဲအတွက်အမျိုးသမီးတွေရဲ့ထောက်ခံမှုကျဆင်းလာတာကိုတနင်္ဂနွေနေ့ကဝန်ခံလိုက်ပေမဲ့သူ့ပေါ်မှာလိမ်မန်းဆန်ရဆော့ကောင်းမှုတွေနဲ့ဆွဆွဲတဲ့အမျိုးသမီးတွေရဲ့လင်းစင်မှုတွေကိုဖော်ပြတယ်ဆိုပြီးတရင်ဌာနတွေကိုသူကအပြစ်တင်ခဲ့ပါတယ်။ကိုကျိုးစီးပွားကာကွယ်ရေးဝါဒကြီးစိုးလာနေတဲ့ပုံမှာစိုးရိမ်မှုတွေရှိနေလာတဲ့ချိန်မှာပဲ BRICS လို့ခေါ်တဲ့ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကနိုင်ငံတွေဟာစီးပွားရေးပူးပေါင်းဆောင်ရွက်မှုတုံ့ပြန်လှုပ်ဆောင်ကြဖို့ကမ္ဘာစီးပွားရေးတိုးတက်မှုနှိမ့်ွက်နေမှုကင်တွယ်ဖြည့်ဆင်းတဲ့နယ်စပ်ကျော်ဖြတ်အကြမ်းဖက်မှုတွေတိုက်ခိုက်ချိန်မုံရေးလှုပ်ဆောင်မယ်လို့တန်တိတ်ထန်ချခဲ့ကြပါတယ
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးတက်ကြီးညာတွားခဲ့တာပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubel Altayat ဖြစ်ပါတယ်။ VOE ရဲ့တင်းနေနိုင်မြန်မာဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ30 40 49 50နဲ့လှိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးတရားပြောရှင်ချမ်းမြေ့ကြပါစေကျွန်တော်ဆံမိုးရပါခင်ဗျာ
This program has come to you from the Voice of America, Washington.